to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇွန်လ20ရက်ပုထုနေ့ညဖက်9:20အစီအစဉ်တွေစတင်ထုတ်လွှင့်နေပါပြီ။ဘိုင်းဒိုမီတာ25 30နဲ့50တိုကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျမနန်းလောပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေတင်ပါတော့အမေရိကန်ကိုတရားမဝင်ဝင်လာသူမိသားစုတွေကိုတကွဲတရားထိန်းသိမ်းထားတဲ့မူဝါဒပေါ်ဝေဖန်မှုတွေနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရန့်ကသတင်းမီဒီယာနဲ့တိုက်ခတ်ဒီမိုကရက်တစ်ပေါ်ထပ်မံထုတ်နှက်တိုက်ခတ်လိုက်ပါတယ်။အာဖဂန်နိုင်ငံအနောက်ဘက်မှာဒီနေ့မနေ့တာလီဘန်သဘုံတွေရဲ့စီးနှင်းတိုက်ခတ်မှုကြောင့်အစိုးရတပ်ဖွဲ့ဝင်30သေဆုံးသွားပါတယ်။ဆက်ရထိတဲ့ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့မတ်တည်ငြိမ်ထိုင်တဲ့သူကြီးများပြေးသွားမှာပါ
။ကောင်းပါပါရှင်။အိန္ဒိယရောက်ချင်းတိုင်းနာဒုက္ခသည်တွေကို New Delhi မြို့မှာရှိတဲ့ UNHCR ရုံးကနေနေရပြန်ဖို့အစီအစဉ်နေတယ်ဆိုတဲ့သတင်းမှာကတော့
ကိုယ်ကတော့အဆုံးပြချက်ကခံခံရလို့မရှိဘူးတို့ပြောတာကတော့ခံခံလို့
ချင်းတိုင်းနာတွေရဲ့အမြင်တော်ရာတွေကိုလည်းမကြခင်ကြားရမှာပါဒီနောက်မှာတော့ UNHCR ကထုတ်ပြန်လိုက်တဲ့ကမ္ဘာတဝန်းကဒုက္ခသည်များအချင်းနှင်းဆိုင်ရာအစီရင်ခံစာနဲ့ဘင်္ဂလားဒေ့ရှ်ရောက်ရင်းကြဒုက္ခသည်တွေကိုအကူအညီတွေတိုးမြင့်ပေးဖို့ AI အဖွဲ့ကတိုက်တွန်းလိုက်တဲ့သတင်းတွေနဲ့အတူအိန္ဒိယနိုင်ငံကပညာတတ်ပင်စင်စားတွေအတွက်ရောနှွမ်းပါတဲ့ကျောင်းသူကျောင်းသားတွေနှစ်ဦးနှစ်ဖက်အကျိုးများမဲ့စေတနာဝန်ထမ်းကျောင်းဆရာတွေအကြောင်းတွေကိုကြားရမှာပါဒုတိယပိုင်းနောက်ရက်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်အခုတော့ဒီကနေ့ညဖက်ထိတ်တဲ့သတင်းတွေကိုကောင်းလင်းဦးနဲ့မတင်ကြီးထိုက်တို့ကပြောပြပေးပါအောင်ရှင
်။မြန်မာပြည်အောင်စုကိုတရားမဝင်ဝင်လာသူမိသားစုတွေကိုတကွဲတပြားထိမ့်သိမ်းထားတဲ့မူဝါဒအပေါ်ဝေဖန်မှုတွေနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ကသတင်းမီဒီယာတွေနဲ့တိုက်ခတ်ဒီမိုကရက်ပါတီဝင်တွေပေါ်ထပ်မံထုတ်နှက်တိုက်ခတ်လိုက်ပါတယ်။ဥပဒေမဲ့နိုင်ငံတွင်းဝင်ရောက်မှုတွေကြောင့်တိုင်းပြည်လုံခြုံရေးအန္တရာယ်နဲ့ပတ်သက်လို့အမေရိကန်ကသတင်းမီဒီယာကြီးတွေကဖော်ပြတာမျိုးမရှိတဲ့အကြောင်းသမ္မတကဝေဖန်ခဲ့တာပါ။လက်ရှိအမေရိကန်လူဝင်မှုကြီးကြပ်ရေးဥပဒေတွေကကမ္ဘာမှာအားနည်းချက်အများဆုံးနဲ့အဆိုးဆုံးဖြစ်ကြောင်းနဲ့ဒါကိုလည်းအတိုက်ခံဒီမိုကရက်တစ်ကပြောင်းလဲဖို့ဆန္ဒမရှိတဲ့အကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာဖြစ်ပါတယ်။ကမ္ဘာနဲ့လူဝင်မှုကြီးကြပ်ရေးဥပဒေတည်းပေါ်ထွက်လာအောင်ထောက်ခံမဲမပေးခဲ့ကြတဲ့ဒီမိုကရက်တီရဲ့အပြစ်သာဖြစ်ကြောင်းလည်းသမ္မတထရန့်ကပြောဆိုခဲ့တာပါ။ဒါပေမဲ့လည်းတစ်လုံးအမေရိကန်အထက်နဲ့အောက်လူတော်နေရာစလုံးကိုသမ္မတရဲ့ Republican Party ကသာလူများစုနဲ့ထိန်းချုပ်ထားတာဖြစ်ပါတယ်။မနေ့ကတော့သမ္မတကအောက်လူတော်ကိုယ်စားလှယ်နဲ့တွေ့ဆုံရမှာလွတ်တော်မှာဆွေးနွေးရမယ်လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေချက်၂ရပ်ကိုထောက်ခံကြောင်းပြောဆိုခဲ့တာပါမက္ကဆီကိုနိုင်ငံနဲ့နေဆက်မှာအမေရိကန်ကိုတရားမဝင်ရောက်လာတဲ့လူကြီးတွေနဲ့ကလေးတွေကိုတိကျခွဲပြီးထိန်းသိမ်းနေတဲ့သမ္မတထရန့်မူဝါဒပေါ်ဝေဖန်မှုတွေဆက်လက်ထွက်ပေါ်နေချိန်မှာပဲသမ္မတနဲ့ Republican မတ်တွေတွေ့ဆုံကြတာပါနေဆက်မှာတတိုင်းကာယံမှုဥပဒေရဲ့အာဏာချက်တွေကိုပြင်ဆင်ဖို့ပြည်ဝင်ဗီဇာကန်ဆယ်မဲ့အစီအစဉ်ကိုပဲဖြစ်ဖို့နဲ့စွစဉ်မျိုးဆက်ပြည်ဝင်ရနေတဲ့အစီအစဉ်တွေကိုဟန်တားဖို့တွင်ပြင်မိသားစုဝင်တွေကိုခွဲခြားထိန်းသိမ်းထားတဲ့နေဆက်ဒေသကပြဿနာတွေကိုဖြေရှင်းဖို့တွေပါပါဝင်မဲ့အောက်လူတော်ကလူဝင်မှုကြီးကြပ်ရေးဥပဒေမူကြမ်းတွေကိုသမ္မတကလက်ခံတည်ပြုခဲ့ကြောင်းလည်းအင်ပီရိုဒုတိယပြန်ချရေးရာရှိရော့ချ်ရှားကပြောဆိုထားပါတယ်
ကုလသမဂ္ဂလူခွင့်ရေးကောင်စီဟာသူ့ရဲ့နာမည်နဲ့မထိုက်တန်တော့ဘူးလို့ပြောဆိုပြီးလူခွင့်ရေးကောင်စီကနေတရားဝင်နှုတ်ထွက်ကြောင်းအမေရိကန်ပြည်ထောင်စုကကြေညာပါတယ်။နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့အတူနိုင်ငံခြားရေးဝန်ကြီးဌာနမှလုပ်တဲ့ပူရဲသတင်းစာရှင်းလင်းပွဲမှာတော့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေးလေးကလူခွင့်ရေးကောင်စီဟာလူခွင့်ရေးချိုးဖောက်သူတွေကိုအခါခွဲပေးနေတာကြားပြီးဖြစ်ပြီးနိုင်ငံရေးအရာဘက်လိုက်တဲ့အဖွဲ့အစည်းတစ်ခုဖြစ်နေတယ်လို့ပြောဆိုပါတယ်။လူခွင့်ရေးကောင်စီဟာအစ္စရေးကိုစန့်ကျင်ဘက်လိုက်မှုကလည်းအမြင့်တွယ်နေတယ်လို့ဆွဆွဲပါတယ်။ကောင်စီမှာပြုပြင်ပြောင်းလဲရေးလုပ်ဖို့အမေရိကန်ဘက်ကပြီးခဲ့တဲ့နှစ်အတွင်းစ조사ခဲ့ပေမဲ့ဖြစ်မလာဘူးလို့လည်းတမ်မတ်ကြီးကထပ်လောင်းပြောပါတယ်။ဗင်နီဇွဲလားတရုတ်ကျူးဘားနဲ့ကွန်ဂိုနိုင်ငံတို့ကလူခွင့်ရေးချိုးဖောက်မှုတွေကိုထောက်ပြပြီးကောင်စီအဖွဲ့ဝင်တွေကိုကြည်ရင်လည်းအခြေခံအကြဆုံးအခွင့်အရေးတွေကိုတောင်းလေးစားလိုက်နာမှုမရှိတာကိုတွေ့ရမှာဖြစ်တယ်လို့တမ်မတ်ကြီးကပြောဆိုသွားပါတယ်။လူခွင့်ကောင်စီဟာအရှက်မရှိသူတော်ကောင်းရောင်ဆောင်နေတာလို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ပြောခွင့်ရစတက်ဖင်ဒူဂျေရစ်ကတုံ့ပြန်ကြေညာချက်တစ်စောင်ကိုထုတ်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အနေနဲ့အမေရိကန်ပြည်အောင်စုကိုလူခွင့်ရေးကောင်စီမှဆက်လက်ပါဝင်ဖို့လိုလားကြောင်းကုလသမဂ္ဂလူခွင့်ရေးကောင်စီဟာကမ္ဘာတလောလူခွင့်ရေးကိုကာကွယ်မြင့်တင်ပေးတာမှာအလွန်အရေးပါတဲ့အခန်းကဏ္ဍကနေဆောင်ရွက်နေတဲ့အကြောင်းကြေညာချက်မှာပြောဆိုထားပါတယ်ရှင်
။အာဖဂန်နိုင်ငံနောက်ပိုင်းမှာဒီနေ့မနေ့အာရုံတက်ချိန်မတိုင်ခင်တာလီဘန်တပ်ဖွဲ့တွေရဲ့စီးနှင်းတက်ခတ်မှုကြောင့်အစိုးရတပ်ဖွဲ့ဝင်30သေဆုံးသွားပါတယ်။မွတ်စင်နေရဲ့ဤပွဲတော်ကာလအတွင်းတနင်္ဂနွေလုံးယာယီပြစ်ခတ်ရစဲထားခဲ့ပြီးတဲ့နောက်တပ်ဖွဲ့တွေတက်ခတ်ခဲ့တဲ့အထက်မှာအသေးအပြောက်အများဆုံးလည်းဖြစ်ခဲ့ပါတယ်။ ပတ်ဂိရှ်ပြည်နယ်ဘလာမုခခရိုင်မှာရှိတဲ့အာဖဂန်စစ်တပ်ကင်းစခန်းတွေကိုတာလီဘန်တွေစီးနင်းတိုက်ခတ်ခဲ့ရတာအပြင်းအထန်တိုက်ပွဲတွေဖြစ်ပွားပြီးနှစ်ဖက်ထိခိုက်ချဆုံးမှုတွေများပြားကြောင်းလည်းဒေသခံတာဝန်ရှိသူတွေကပြောဆိုခဲ့တာပါတိုက်ပွဲဖြစ်ရနေရာကိုဦးတည်လာရတဲ့စစ်ကားတန်းကိုတာလီဘန်တွေချုပ်ကိုတိုက်ခတ်ခဲ့ရတာအစိုးရတပ်ဖွဲ့ဝင်30သေဆုံးတာဖြစ်တဲ့အကြောင်းလည်းပြည်နယ်အုပ်ချုပ်ရေးမှူးအဗ်ဒူကာဖူဟာမလက်ဇိုင်းက VOA ကိုပြောပါတယ်အခုမျိုးတော့မှရှိတဲ့အာဖဂန်ကာဝေးဝန်ကြီးဌာနပြောဝင်ရကတော့အာဖဂန်စစ်သား73ယောက်ကြာဆုံးပြီး6ယောက်ဒဏ်ရာရကြောင်းအတည်ပြုထားတာပါဒေသခံလူမျိုးရေးဆိုင်ရာတာဝန်ရှိသူတွေကတော့အာဖဂန်စစ်တပ်ဖွဲ့တွေရဲ့တံပြန်တက်ကတ်မှုကြောင့်တာလီဘန်စစ်သွေးကျော်15ဦးသေဆုံးကြောင်းလည်းပြောဆိုထားပါတယ်။သုံးရက်ကြာအပြစ်ခတ်ရဲစဲကိုတာလီဘန်တွေဘက်ကတင်းနှုံနေနေမှာရဆိုင်ခဲ့ပေမဲ့အစိုးရကတော့ဒီနေ့ဗုဒ္ဓဦးနေမှာဆုံးသက်မဲ့တင်းနှုံဘက်ကအပြစ်ခတ်ရဲစဲကိုနောက်ထပ်ဆက်ရက်တတန်းတိုးထားတာပါ။အာဖဂန်ပြည်ပကတွင်တက်ခတ်နေတဲ့အုပ်စုတွေကြားယာယီအပြစ်ခတ်ရဲစဲကတော့18တားအတွင်းဒီဒီချင်းဟာပထမဆုံးလည်းဖြစ်ပါတယ်။တာလီဘန်နေပေါ်စစ်စင်ရေးတွေကိုစံငတ်တဲ့အစီအစဉ်ကြောင့်ငင်းကြေးရေးအတွက်တရက်ဆွေးနွေးမှုတွေမှာလမ်းပွင့်လာစေလိမ့်မယ်လို့လည်းမျှော်လင့်နေကြောင်းသမ္မတအရှက်ကာနီကပြောဆိုထားတာပါ။အာဖဂန်သမ္မတရဲ့အပြစ်ခတ်ရဲစဲချင်းညာချက်ကိုလေးစားလိုက်နိုင်တဲ့အနေနဲ့အာဖဂန်မှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကလည်းတာလီဘန်နေပေါ်စစ်စင်ရေးတွေကိုစံငတ်ကြောင်းကြေညာထားပါတယ်။
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဟာစီးပွားရေးနဲ့တန်တမာရေးအဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံကိုနှစ်ရက်ကြာတွားရောက်ခဲ့ပြီးတဲ့နောက်ဒီကနေ့ပျုံယမ်းမြို့တော်ကိုပြန်လည်ထွက်ခွာပါတယ်။ခီးစဉ်အတွင်းဖိခဲ့တဲ့သတင်းပတ်ထဲစင်ကာပူနိုင်ငံမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့သမိုင်းဝင်ထိပ်တီးတွေ့ဆုံမှုအပေါ်တရုတ်သမ္မတရှီဂျင်းပင်ကအားပေးခဲ့တဲ့အတွက်မြောက်ကိုရီးယားခေါင်းဆောင်ကကျေးဇူးတင်စကားပြောကြားခဲ့ကြောင်းလဲနိုင်ငံပိုင်ကိုရီးယားဗဟိုသတင်းအေဂျင်စီကပြောဆိုခဲ့တာပါ။နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေနဲ့ချစ်ချည်ရင်းနှီးမှုခေတ္တတခုလည်းဝင်ရောက်လာပြီးဖြစ်ကြောင်းလဲမြောက်ကိုရီးယားခေါင်းဆောင်ကပြောဆိုပါတယ်။တရုတ်သမ္မတနဲ့နောက်ဆုံးအကြိမ်တွေ့ဆုံအပြီးဒီကနေ့ပြန်လည်မထွက်ခွာခင်မှာပဲစိုက်ပျိုးရေးနည်းပညာဌာနနဲ့ယထာဆက်သွယ်ရေးလမ်းကြောင်းထိချုပ်ရေးဌာနတခုတို့ကိုလည်းတွားရောက်လဲပတ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကိုတော့တရုတ်သမ္မတကမနေ့တုန်းကပဲဘေကျင်းမြို့တော်မှာရှိတဲ့ပြည်သူ့ခန်းမမှာလက်ခံကြိုဆိုပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားထိပ်တီးတွေ့ဆုံမှုဟာကိုရီးယားကျွန်းဆက်ကနျူကလ িয়ার ပြဿနာကိုနိုင်ငံရေးအရာဖြစ်ရှင်းနိုင်မဲ့အရေးကြီးတဲ့ခြေလှမ်းတလန်းဖြစ်ကြောင်းနဲ့တွဲဆုံမှုရလဒ်တွေကိုအကောင့်ထဲဖွင့်နိုင်ဖို့မျှော်လင့်ကြောင်းပြောဆိုခဲ့တယ်လို့လည်းတရုတ်သမ္မတကိုကိုကာဘီသတင်းတွေကဖော်ပြပါတယ်။ကိုရီးယားကျွန်းဆက်မှာနျူကလ িয়ার လက်နက်ကင်းစင်ဖို့နဲ့အပြန်အလှန်အဖြစ်အမေရိကန်ကလုံခြုံရေးအတွက်အမှတ်ခံချက်ပေးဖို့မြောက်ကိုရီးယားအတွက်မကျေနပ်စရာဖြစ်နေရတဲ့တောင်ကိုရီးယားနဲ့ပူးရဲစီရေးလေ့ကျင့်မှုတွေကိုဆိုင်းငံ့ထားဖို့လည်းအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေရဲ့ပထမဆုံးအချိန်ထိပ်သီးတွေ့ဆုံပွဲမှာသဘောတူခဲ့ကြတာပ
ါ။ VOA American Tan ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလိုက်မီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါတယ
်။ VOA American တင်မြန်မာပိုင်းစီစဉ်ရဲ့ပေါ်တူးနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဥရောပကတင်သွင်းနေတဲ့သမင်းနဲ့အလူမီနီယံတွေပေါ်ဒီလာဆမ်းမိုက်မှာပဲအမေရိကန်ကအခုတွုံးမြင့်သတ်မှတ်လိုက်တာကိုတုံ့ပြန်တဲ့အနေနဲ့ဥရောပသမဂ္ဂ EU ကတောက်ချန်တွေကဆက်လို့အမေရိကန်သွင်းကုန်တွေကိုအခုနေတိုးကောက်တော့မယ့်အကြောင်းဥရောပကော်မရှင်ကဒီနေ့ပဲကြေညာလိုက်ပါတယ်။အမေရိကန်သွင်းကုန်တွေကအခု25ရာခိုင်နှုန်းကောက်ခဲ့မဲ့ကုန်ပစ္စည်းအမျိုးအစားစင်းကို EU ကပြည့်စုံထားပါတယ်။ဥရောပကကားတွေပေါ့အခုနေတွုံးမြင့်မှုအမေရိကန်သမ္မတဒေါ်နယ်ထရန့်ချင်းချောက်ထားတဲ့အတိုင်းသာလောက်လာခဲ့မယ်ဆိုရင်တော့ကုန်သွယ်ရေးစစ်ပွဲရေးတွေပြောင်းလာနိုင်ပါတယ်။ကုန်သွယ်ရေးတိမမှုတွေကိုမလိုလားပေမဲ့အမေရိကန်ကတပတ်သက်ခုနှစ်တွုံးမြင့်ကောက်ခံမှုဆုံးဖြတ်လိုက်တဲ့အတွက်ဥရောပအနေနဲ့ရွေးစရာလမ်းမရှိတော့တဲ့အကြောင်းလဲဥရောပကုန်သွယ်ရေးကော်မရှင်နာမင်းကြီးဆီစီလီယာမန်မန်စတန်ကပြည်ညာချက်မှာပြောဆိုခဲ့တာပါ။ EU ရဲ့စီးပွားရေးလုပ်ငန်းတွေကိုစီမံခန့်ခွဲရတဲ့ဥရောပကော်မရှင်ကတော့အမေရိကန်ကတင်သွင်းတဲ့အလူမီနီယံနဲ့တမလီထုတ်ကုန်တွေ၊လေယာတွက်ကုန်တွေ၊ဘာဘုံဝီစကီနဲ့မော်တော်ဆိုင်ကယ်ပါဝင်ဒေါ်လာ 3.2 ဘီလီယံတန်ဖိုးရှိတဲ့ကုန်ပစ္စည်းတွေပေါ်ကုန်ကောက်ခံမှုဥပဒေတရပြဋ္ဌာန်းထားပါတယ်။ EU ရဲ့စောင့်ရွက်ချက်တွေဟာကမ္ဘာကုန်သွယ်ရေးအဖွဲ့ WHO ရဲ့စီးမျဉ်းနေနဲ့ကန့်ညီရတဲ့အကြောင်းနဲ့ဒေါ်လာ 9.41 ဘီလီယံတန်ဖိုးရှိတဲ့အခွန်စည်းချက်မှုတွေကိုအမေရိကန်ဘက်ကယူသိမ်းပေးမယ်ဆိုရင်တော့ဥရောပကလည်းစီးကမ်းသစ်တွေကိုဖိရှားပေးမယ်အကြောင်းဥရောပကုန်သွယ်ရေးကော်မရှင်နာမင်းကြီးကပြောဆိုခဲ့တာပါ။ဥရောပ၊ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကတင်သွင်းနေတဲ့တံမြင့်တွေပေါ်ခု25ရာခိုင်နှုန်းနဲ့အလူမီနီယံတွေပေါ်10ရာခိုင်နှုန်းကောက်ကံမှုသမ္မတထရန့်ကဆုံးဖြတ်ခဲ့ပြီးနောက်ဒီလဆမ်းမိုက်မှာပဲစီးမျဉ်းသစ်တွေကိုတွေဟာလဲစတင်အသက်ဝင်လာခဲ့တာဖြစ်ပါတယ်
။အင်ဒိုနီးရှားနိုင်ငံဆွမတ်ဒရာချွန်းကလူဒီများချိုးချတဲ့ရေကန်ကြီးထဲမှာဒီသတင်းပတ်အစောပိုင်းက ကရိုးရေရင်နှင်းမြုပ်ခဲ့ပြတဲ့နောက်လူပေါင်း190ကျော်ပျောက်ဆုံးနေတယ်လို့အာဏာပိုင်တို့ကပြောပါတယ်။ စတူရန်ကီလိုမီတာ1000ကျော်ကျဲတဲ့ဒူဘာရေကန်ကြီးထဲမှာကရိုးရေရင်နှင်းမြုပ်မှုမှာတော့ရေငုပ်သမားတွေရေအောက်သုံးအဝေးရင်ဒရုန်းရှင်တွေသုံးပြီးအာဏာပိုင်တို့ကရှာဖွေနေပါတယ်။ခီးတဲ့တွေဒါစင်နဲ့ခြိတဲ့ဆိုက်ကဲတွေအပြည့်အကျပ်တင်လာတဲ့ကရုတ်ရေရင်ကပြီးခဲ့တဲ့တနင်္လာနေ့ညနေခင်းမှာနှင်းမြုပ်ခဲ့တာပါ။ကရုတ်ရေရင်နှင်းမြုပ်ပြီးတဲ့နောက်နိုင်ပိုင်အချာမှာခီးတဲ့ဆက်
တဲ့တွေကလည်းအခြေခံအခွင့်အရေးတွေရရှိတောက်ဆူဆန္ဒပြပါရယ်ကောက်ဆက်စစ်သားမျိုးမှာရှိတဲ့ကုတုပလောင်ဒုက္ခသည်စခန်းမှာနိုင်ငံသားအခွင့်အရေးပါဝင်အခြေခံလူ့အခွင့်အရေးရဖို့ဒုက္ခသည်တွေတောက်ဆူဆန္ဒပြခဲ့ကြတာပါရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နေ့ထဲကြုံခဲ့ရတဲ့ပိပကတ်တွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့သူများစုကတော့မြန်မာနိုင်ငံကနိုင်ငံသားစစ်စစ်ခံမှုတသက်ကံကပြားတွေထုတ်ပြနေပေမဲ့အစီအစဉ်ဟာလုံလောက်မှုမရှိဘူးဆိုပြီးဒုက္ခသည်တွေကလက်မခံပဲဆန့်ကျင်နေကြတာဖြစ်ပါတယ်
ရုရှားနိုင်ငံမှာကစားနေတဲ့ကမ္ဘာဖလားဘောလုံးပွဲတွေမှာဒီကနေ့အုပ်စုပွဲစဉ်တွေဆက်လက်ရှင်းပြိုင်နာမှာပထမဆုံးပွဲစဉ်အဖြစ်ပေါ်တူဂီနဲ့မော်ရိုကိုတို့ကစားခဲ့ကြပြီးတကူးဂိုးမရှိတဲ့ပေါ်တူဂီအသင်းကအနိုင်ရသွားပါတယ်ပထမပိုင်း၄မိနစ်ကျော်မှာပဲပေါ်တူဂီအသင်းကခရစ်စတီနိုရနေရိုကပွဲဥထည်ဂိုးကိုသွင်းခဲ့တာပါမော်ရိုကိုအသင်းကိုအနိုင်ရလိုက်တဲ့အတွက်အုပ်စုဘီမှာပေါ်တူဂီကအုပ်စုဘိုးအဖြစ်နဲ့ဦးဆောင်နေပါတယ်မကြာခင်ကစားတော်မယ့်ဒုတိယပွဲစဉ်ဖြစ်တဲ့ဥရုဂွေးနဲ့ဆော်ဒီအာရေဗျတို့ပွဲကတော့ဒီ9နိုင်ခွဲမှာကစားမှာပါအုပ်စုဘွဲအတွင်အီဂျစ်ကိုအနိုင်ယူထားတဲ့ဥရုဂွေးအသင်းနဲ့ရုရှားကိုတလုံးမှပြန်မသွင်းနိုင်မဲ5ဂိုးပေးထားတဲ့ဆော်ဒီအသင်းတို့ကစားပွဲမှာတော့ဥရုဂွေးကခြေတာလှတယ်လို့လည်းသုံးသပ်ထားပါတယ်ရှင်ဒီကနေ့ညပိုင်းနောက်ဆုံးသတင်းတွေကိုကိုအောင်လင်းဦးနဲ့မတင်ရေးထိုက်တို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့နားဆင်နေပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ဘင်္ဂလားဒေ့ရှ်မှာခလုံးနေကြတဲ့တိုင်းနဲ့ကြီးတဲ့ရွှေငါးဒုက္ခသည်တွေအတွက်နိုင်ငံတကာအတိုင်းအဝိုင်းကအကူအညီတွေတိုးမြှင့်ပေးကြဖို့နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International ကဒီကနေ့ကြားရောက်တဲ့ကမ္ဘာဒုက္ခသည်များနေမှာတိုက်တွန်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကမုတ်တုံရာသီတန်းကိုခံနေကြတဲ့ရွှေငါးတွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ရှေ့ရှေ့အတွက်လည်းအကူအညီတွေလိုတယ်လို့ AI အဖွဲ့ကြီးကထောက်ပြလိုက်တာပါ။မတ်တင်ကြီးထိုက်ဆက်သွယ်မေးမြန်းထားပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာခိုးလုံနေကြသူ9သိန်းကျော်အတွက်နိုင်ငံတကာအတိုင်းအဝိုင်းကအကူအညီတွေအရေးပေါ်တိုးမြှင့်ပေးကြဖို့နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International ကဒီကနေ့တိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာအများစုကရှုံ့မြေပေါ်မှာဝါနဲ့ဆောက်ပြီးတပ်ပေါ်လင်းစအမိုးအကာနဲ့ယာယီတဲ့အိမ်တွေကအများစုဖြစ်ပါတယ်။ဒုက္ခသည်စခန်းနှင့်အတွင်းဘင်္ဂလားဒေ့ရှ်အစိုးရကအဆောက်အအုံကြီးတွေထပ်ပြီးဆောက်လုပ်ခွင့်ကိုလည်းတားမြစ်ထားတာပါ။ဒါကြောင့်မိုးသည်ထန်ပြီးမုန်တိုင်းတွေညှလေရှိတဲ့အခုမုတ်တုံရာသီတွင်ဒုက္ခသည်တွေအတွေ့ဒီထက်ပိုပြီးဘေးကင်းစေမဲ့အဆောက်အအုံတွေအပါအဝင်အရေးပေါ်အကူအညီတွေလိုအပ်နေတာလို့ AI အဖွဲ့ကြီးကထောက်ပြပါဗျ။ဒီအရေးပေါ်အကူအညီတွေအပြင်အမျိုးသမီးနဲ့ကလေးက80ရာခိုင်နှုန်းရှိနေတဲ့ဒုက္ခသည်စခန်းတွင်မှာအကာအကွယ်ပေးရကလည်းအရေးကြီးတယ်လို့ AI အဖွဲ့ကြီးရဲ့တောင်အားရှဆိုင်ရာဒုတိယညွှန်ကြားရေးမှူးအိုမာဝါရာရစ်က VOA ကိုပြောပါတယ
် So what they need is sturdy, more durable shelters. That's definitely something. The population of the camps is 80% women and children.
ဘေကင်းပြည်ခံခန့်တဲ့အဆောက်အအုံတွေကတော့တကယ်လိုအပ်နေတာပါဒုက္ခသည်တွေရဲ့80%ခန့်လုံးကအမျိုးသမီးတွေနဲ့ကလေးတွေဖြစ်ပြီးအထူးအကာအကွယ်ပေးဖို့လိုအပ်နေသူတွေပါသူတို့ကိုအကာအကွယ်ပေးဖို့လိုအပ်တယ်လို့သူတို့ရဲ့လုံခြုံရေးအတွက်လည်းလိုအပ်ပါတယ်ရိုဟင်ဂျာတွေအနေနဲ့ဒုက္ခသည်စခန်းတွေမှာကြာရှည်အောင်မဲ့အခြေအနေရှိတာကြောင့်ကျောင်းတွေလိုအပ်မှာဖြစ်တယ်လို့အလုပ်လုပ်ကိုင်ခွင့်ရဖို့လည်းလိုအပ်လာမှာဖြစ်ပါတယ်
မြန်မာနိုင်ငံတွင်းမှာရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်တင်မခံသလိုနိုင်ငံတွင်းလွတ်လပ်စွာသွားလာခွင့်လည်းမရှိတဲ့ဒီလူတွေကဘင်္ဂလားဒေ့ရှ်နိုင်ငံတွင်းမှာလည်းလွတ်လပ်စွာသွားလာခွင့်မရှိပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ပြင်းထန်တဲ့မုတ်တုံရာသီစခဲ့ပြီးတရင်းငါးပတ်အတွင်းရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမြေပြိုမှု133ကြိမ်တဲအိမ်ပေါင်း3000ပျက်စီးခဲ့ရပြီးလူပေါင်း28000ထိခိုက်ခဲ့ရပြီးဖြစ်တယ်လို့လည်းကုလသမဂ္ဂကပြောဆိုထားတာပါ။ရိုဟင်ဂျာဒုက္ခသည်တွေအတွက်ကုလသမဂ္ဂကရန်ပုံငွေဒေါ်လာ1900ကျော်ပန်ကြားထားပေမဲ့လို့လေရိုဟင်ဂျာတွေနဲ့သူတို့ကိုလက်ခံထားတဲ့ Bangladesh ဒေသခံတိုင်ဝမ်အတွက်အခုအညီတွေကမလုံမလောက်ဖြစ်နေစေလို့လေ AI အဖွဲ့ကြီးကပြောပါတယ်။ AI အဖွဲ့ကြီးရဲ့တောင်အားချက်ဆိုင်ရာဒုတိယညွှန်ကြားမှု Omar Wararich ကရိုဟင်ဂျာတွေအတွက်ရေရှည်အခုအညီတွေလည်းလိုအပ်တယ်လို့ထောက်ပြပါတယ်
။ So I was in the camps a couple of weeks ago. A lot of the Rohingya want to go back. They want to be able to go back.
လုံငယ်တဲ့တဲ့နှစ်ပတ်လောက်တုန်းကကျွန်တော်ဒုက္ခသည်စခန်းကိုရောက်ခဲ့ပါတယ်။ဌာနေတန်ကျင်တဲ့ရိုဟင်ဂျာတွေအများကြီးရှိပါတယ်။အများဆုံးရွာပြန်ပြီးဘဝကိုပြန်ဆလုံနေကြပါတယ်။ဒါပေမဲ့လည်းဌာနေပြန်ဖို့ပြင်ဆင်ဆောင်ရွက်တာတွေမတွေ့ရသေးပါဘူး။ကျွန်တော်တို့တွေ့ရတာကတော့ကုလသမဂ္ဂကမြန်မာအစိုးရနဲ့ဆွေးနွေးနေတယ်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့လည်းဆောင်ရွက်နေပါတယ်။ဒါပေမဲ့လည်းချက်ချင်းလက်ငင်းကြီးပြေလည်မသွားနိုင်ပါဘူး။ဒီဒုက္ခသည်တွေကိုရေရှည်ထောက်ပံ့ကူညီဖို့လိုအပ်နေဦးမှာပါ။
ရိုဟင်ဂျာတွေဌာနေပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့သဘောတူထားသလိုအခုနောက်ဆုံးကုလသမဂ္ဂဘက်ကပါပါဝင်ဆောင်ရွက်ဖို့သဘောတူထားတာပါဒါပေမဲ့လည်းဌာနေပြန်ရေးလုပ်ငန်းစဉ်ကအခုအချိန်ထိတော့အလုံးမဖြစ်သေးပါဘူးရှင
်မတင်ငေးထိုက်တင်ပြသွားတာပါခုတော့အိန္ဒိယရောက်ချင်းတိုင်းနာဒုက္ခသည်တွေရဲ့သတင်းဖတ်ဆက်ရအောင်ပါအိန္ဒိယနိုင်ငံနယူးဒေလီမြို့မှာရှိနေတဲ့ချင်းတိုင်းနာဒုက္ခသည်တွေကိုနယူးဒေလီမြို့မှာရှိတဲ့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကမြန်မာနိုင်ငံကိုပြန်ပို့ဖို့စီစဉ်နေပါတယ်ချင်းပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးတို့ကအခြေအနေတွေတည်ငြိမ်လာပြီဖြစ်တာကြောင့်အခုလိုပြန်ပို့ဖို့စီစဉ်တာလို့ UNHCR ကပြောပါတယ်ဒါပေမဲ့လည်းချင်းတိုင်းနာတွေကတော့ပြန်လုံတဲ့ဆန္ဒမရှိကြပါဘူးအဖြစ်ဆုံးကတော့ကုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်
ခင်ဗျားတို့ချင်းလူမျိုးကြီးဗမာပြည်ကောင်းသွားပြီခင်ဗျားတို့ပြန်နိုင်ပြီဆိုတဲ့ဟာကိုတော့ပြန်ချေတော့ထောက်တော့ထောက်တာတယ်မနေ့ကကျွန်တော် UNH ကျန်နဲ့ကျွန်တော်တို့မီတင်လုပ်ပြီးတော့ဆွေးနွေးထားပါတယ
်အော်မနေ့ကသူတို့ကခေါ်ပြီးတွေ့တာလားခင်ဗျာ
ဟုတ်တယ်ခေါ်ပြီးတွေ့တာ
ဘယ်လိုအကြောင်းအချက်တွေကြောင့်သူတို့ကခိုင်ခိုင်မာမာနဲ့ပြန်လို့ရပြီလို့ပြောတယ်လေသူတို့ရဲ့အကြောင်းပြချက်က
သူတို့ကအကြောင်းပြချက်ကခိုင်ခိုင်လုံးလုံးမရှိဘူးသူတို့ပြောတာကတော့ခင်ဗျားတို့ချင်းပြည်နယ်လဲကျွန်တော်ကအကုန်လုံးအညိုနည်းနဲ့လဲတွေ့ပြီးတော့လေ့လာထားတယ်။ဒါကြီးလေ့လာချက်အရကောင်းသွားပြီဆိုတော့ခင်ဗျားတို့ကပြန်လို့ရပြီရဲ့လို့ပဲပြောထားတယ်။ဒါပေမဲ့ကျွန်တော်တို့ကမေးထားတယ်။အဲ့ဒါဆိုတော့မြန်မာအစိုးရနဲ့အနေနဲ့ရောတောင်မိုရီချင်းကုန်ကြီးနဲ့ရောခင်ဗျားတို့သဘောထားအကရိမင့်ယူပြီးတော့အဆုံးဖြတ်ချတာလားလို့မေးကြည့်တော့အဆုံးဖြတ်ချက်သူတို့စီအဆုံးဖြတ်ချက်တော့မယူပါဘူး။ဒါပေမဲ့ဆွေးနွေးပါရဲ့တဲ့။
အခုဒါဆိုလို့ရှိရင်ဒီပြန်တဲ့အစီအစဉ်ကိုဘယ်လိုစမလဲသူတို့ပြောထားတာကတော့နောက်တစ်နှစ်လောက်အချိန်ပေးမယ်လို့ကျွန်တော်နားလည်ထားတဲ့ရေဘူးကလေ
ဟုတ်တယ်ဟုတ်တယ်သူကတော့သူ2019ဒီဇင်ဘာ31ရက်ကနောက်ဆုံးတော့ထားပါတယ
်သူတို့စာထဲမှာတည်ရတာကတော့ဒီပြန်ကျင်တဲ့သူတွေဟာ UNHCR ကအတိမတ်ပြုထားတဲ့ဒုက္ခတွေဖြေရမယ်ဒါပေမဲ့အဲ့ဒီလူတွေကိုပြန်လို့ရှိရင်ပြန်ဖို့အကူအညီပေးမယ်ဆိုငွေကြေးရလဲအကူအညီပေးမယ်ဆိုလမ်းစိတ်တွေပါလေလားသူတို့ကဘလို့ဟိုဘက်မှာပြန်ပြီးတော့ဘဝရည်ရည်အတွက်သူတို့ကငွေကြေးထောက်ပံ့မှာလားဘလို့ပုံစံမျိုးသူတို့ကကူညီမှာလဲငွေကြေးနဲ့ကူညီမယ်ဆိုတာအ
ဲသူတို့ကနင်းနေပါပါတော့လမ်းစိတ်ရောအဲ့တော့နင်းနေပါပါတော့လုတ်ပေးမယ်လို့ပြောဒါပေမဲ့ဘလောက်ပေးမယ်ဆိုတော့တိကျမရှိဘူးကျွန်တော်တို့လည်းဆက်ပြီးတော့ဆွေးနွေးပါမယ်လို့တော့ပြောထားတယ
်အခုစာထဲမှာရေးထားတာကသူတို့ကချင်း refugee လို့ပဲရေးထားတော့ဆိုလိုချင်တာကအော်သူကချင်းနဲ့ကိုပဲဥတိုက်ပြီးပြောတာလားနားလည်ထားတာတခြား refugee တွေမြန်မာတို့တခြားတိုင်းရင်းသားတချို့လည်းရှိတယ်ပေါ့နော်ရခိုင်တို့ဘာညာ
ဟုတ်တယ်ဟုတ်တ
ယ်ဒါပေမဲ့သူတို့ကလူနည်းစုဖြစ်နေလို့လားဘာကြောင့်ချင်းလွန်နာမဲ့တက်တယ်လို့ထင်လဲ
ကျွန်တော်မင်းသိန်းမှာကြားတဲ့အတိုင်းပဲကျွန်တော်ပြောချင်ပါတယ်နော်
ဟုတ်ကဲ့ဟုတ်ကဲ့
အဲ့မှာဟိုအင်းလေးမတရားဦးလာတယ်သူကပမာပြည်လဲ visit လုပ်တယ်တဲ့ပြီးတော့အဲချင်းပြည်နယ်လဲရောက်သွားတယ်တဲ့ပြီးတော့ချင်းပြည်နယ်ကအင်ဂျီအိုနေရောwoman right ဒီနေရာကျွန်တော်တွေ့ပြီးတော့ဆွေးနွေးတယ်တဲ့အဲ့ဒါ तू ကမလေးရှားမှလည်း तू တွားတယ်တဲ့ तू ကအဲ့ပြောကြတာဆိုတော့ချင်းတူကြီးဆိုတာတခြားတွေကကြတော့စစ်ဖြစ်တယ်ဘောဟာဖြစ်တယ်အဲ့ကြောင့်ချင်းနေချင်းဆိုတော့ကြတော့တို့ကဘာမှမဖြစ်တော့ဘူးငင်းချမ်းပါတယ်လွတ်လွတ်လပ်လပ်နဲ့နေလို့ရပါတယ်ဆိုပြီးတော့ကျွန်တော်ကချင်းတူကြီးတက်တက်ကိုကျွန်တော်ပြောထားတာဖြစ်တယ်တဲ့
အိန္ဒိယနိုင်ငံနယူးဒေလီမြို့မှာရှိတဲ့ယွန်နိတ်ဆီယာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကထုတ်ပြန်တဲ့အသိပေးအကြောင်းကြားစာထဲမှာဒုက္ခသည်တွေပြန်ပို့ရေးအတွက်နယူးဒေလီမြို့မှာရှိတဲ့မြန်မာတိုင်းရုံးနဲ့လည်းတိုင်ပင်ဆောင်ရွက်နေတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့ဒုက္ခသည်တွေပြန်ပို့ရေးအတွက်ဆုံးဖြတ်ချက်ချတဲ့နေရာမှာတော့မြန်မာအစိုးရရောချင်းပြည်နယ်အစိုးရဘက်ကရောညှိနှိုင်းတိုင်ပင်ခဲ့ခြင်းမရှိဘူးဆိုတာမနေ့ဇွန်လ19ရက်နေ့ကတွေ့ဆုံတဲ့အချိန်မှာကုလသမဂ္ဂအရာရှိတွေကသူတို့ကိုပြောပြခဲ့တယ်လို့ဇိုးဆန်းလန်ကပြောပါတယ်။လက်ရှိနယူးဒေလီမြို့မှာချင်းတိုင်းရင်းသားဒုက္ခသည်ခန့်မှန်းကြီးအဖြစ်3000လောက်ရှိနေတယ်လို့ဇိုးဆန်းလန်ကပြောပါတယ်။ဒါပေမဲ့ကုလသမဂ္ဂရဲ့ခန့်မှန်းကြီးဒုက္ခသည်စီးရင်မှာတော့1000လောက်ရှိတယ်လို့ဆိုပါတယ်။ဒါပြင်မြန်မာကချင်နဲ့တ တခြားလူမျိုးစုတွေလည်းတုံးအောင်လောက်ရှိနေကြပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကသူတို့ကိုအခုလိုအကြောင်းကြားလာတဲ့ကိစ္စအပေါ်ဘယ်လိုထုတ်ပြန်ရမလဲဆိုတာနဲ့သူတို့အနေနဲ့မြန်မာပြည်ကိုပြန်ကြမလားမပြန်ဘူးလားဆိုတဲ့အပေါ်အခုအချိန်မှာဆုံးဖြတ်ချက်မချရသေးဘူးလို့လည်းဇိုးဆန်းလန်ကပြောပါတယ်။အိန္ဒိယနိုင်ငံဟာနိုင်ငံတကာဒုက္ခသည်များဆိုင်ရာပြည်ညင်စာတမ်းကိုလက်မှတ်ထိုးထားတဲ့နိုင်ငံမဟုတ်တာကြောင့်ဒုက္ခသည်တွေကိုမဖြစ်မနေလက်ခံထားစရာတော့မလိုပါဘူး။ဒါပေမဲ့လည်း1988ခုနှစ်ကမြန်မာနိုင်ငံမှာဖြစ်သွားခဲ့တဲ့ဒီမိုကရေစီအရေးတောင်းဆိုဆန္ဒပြမှုတွေနဲ့အဲ့ဒီရဲ့နောက်ဆက်တွဲဖြစ်ပေါ်ခဲ့တဲ့နိုင်ငံရေးအခြေအနေတွေကဒုက္ခသည်တွေကိုနားလည်မှုနဲ့အခုချိန်ထိလက်ခံထားခဲ့တာဖြစ်ပါတယ်
။ကိုဇော်ဝင်းလိုက်တင်ပြတော့တာပါ။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။စစ်ပွဲရေးဖိနှိပ်မှုတွေနဲ့အကြမ်းဖက်မှုတွေကြောင့်2019ခုနှစ်အတွင်းအိုးအိမ်စွန့်ခွာထွက်ပြေးရတဲ့ဒုက္ခသည်ပေါင်းက68တန်းခွဲရှိလာတာမို့တဟအများဆုံးစံချိန်တင်သွားခဲ့တယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကဂျွန်လ20ရက်နေ့မှာကြောက်တဲ့ကမ္ဘာဒုက္ခသည်များနေအတွက်ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါအပြင်ပြည်ရင်းကနေထွက်ခွာပြီးတော့တခြားနိုင်ငံတွေမှာထွက်ပြေးခိုးလုံကြတဲ့ဒုက္ခသည်ကစုစုပေါင်း 25.4 တန်းရှိတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာလည်းရခိုင်ပြည်နယ်ကနေအိန္ဒိယဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုးလုံသူတွေရှိတယ်လို့ပြည်တွင်းအိုးအိမ်ရွှေပြောင်နေထိုင်ရသူပေါင်းကကချင်ပြည်နယ်နဲ့ရှမ်းပြည်နယ်၊ကရင်ပြည်နယ်တွေအတွင်းသသိန်းလောက်ရှိနေတာပါ။အပြည့်စုံကိုတော့ဒေါခင်မျိုးသက်ကပြောပြထားပါတယ်
။2019ခုနှစ်အတွင်းကမ္ဘာတစ်လွှာအိုးအိမ်ရွှေပြောင်မှုဆိုင်ရာ UNHCR ရဲ့အစီရင်ခံစာဖြစ်တဲ့ Global Trends Report on Forced Displacement 2017ထဲမှာဒုက္ခသည်အရေးအတွက်ကမနစ်က68တန်းခွဲနဲ့အများဆုံးစံချိန်တင်ခဲ့တယ်လို့ဖော်ပြထားတာမို့ဒါဟာ2016ခုနှစ်ကတည်းက၃တန်းကျော်ပိုပြီးများလာတာဖြစ်ပါတယ်။တစ်နှစ်အတွင်းဒုက္ခသည်အရေးအတွက်တိုးလာမှုအများဆုံးဖြစ်လာတာဟာမြန်မာနိုင်ငံကထွက်ပြေးတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းလောက်ပြင်တောင်ဆူဒန်နဲ့ကွန်ဂိုနိုင်ငံတွေမှာတိုက်ပွဲတွေတိုးလာတာနဲ့ဗင်နီဇွဲလားနိုင်ငံမှာအခြေအနေတွေဖျို့ဖျဲဖြစ်ခဲ့တာကြောင့်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်။ကမ္ဘာတစ်လွှာကဒုက္ခသည်အားလုံးရဲ့85%ရာခိုင်နှုန်းဟာအများအပြားဆင်းရဲရင်းနဲ့တဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကဖြစ်ပြီးသူတို့အစိုးရတွေကိုယ်တိုင်ကရုန်းကန်နေရတဲ့အခြေအနေမှာရှိနေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလစ်ပိုဂရန်ဒီကပြောပါတယ်
။ It should be an element dispelling the perception, the notion that is so prevailing in many countries that the refugee crisis. ကမ္ဘာတစ်လွှာ
ချမ်းသာတဲ့နိုင်ငံတွေမှာဒုက္ခသည်တက်တနာနဲ့ရင်ဆိုင်နေရတာဟာဒီဆင်းရဲတဲ့နိုင်ငံတွေကြောင့်ဆိုတဲ့အယူဆကိုနိုင်ငံအများပြားကလက်ခံထားကြတယ်မို့ဒီလိုအမြင်မျိုးဟာမထားတဲ့အမြင်ပါတကယ်တော့ဒီလိုမဟုတ်ပါဘူးဆင်းရဲတဲ့နိုင်ငံတွေမှာကဒုက္ခသည်ပြဿနာကိုအများဆုံးဆက်ပြီးတော့ကြုံနေရတာပါဆင်းရဲတဲ့နိုင်ငံကလူတွေကလည်းနောက်ဆင်းရဲတဲ့နိုင်ငံတွေကိုပြောင်းရွှေ့တာဒါမှမဟုတ်သူတို့နိုင်ငံတွေထဲမှာပဲပြောင်းရွှေ့နေတာတွေရှိနေပြီးတော့တဟာပြည်တွင်းအိုးအိမ်ပြောင်းရွှေ့ရတဲ့အနေထားပါ
ဒုက္ခသည်တိုးလာမှုက6နှစ်ဆက်တိုက်ဖြစ်နေတယ်လို့မနစ်ကအိုးအိမ်ပြောင်းရွှေ့ကြတဲ့ဒုက္ခသည်68တန်းခွဲထဲမှာပြည်တွင်းအိုးအိမ်ပြောင်းရွှေ့ရသူက340လောက်ရှိနေတယ်လို့ UNHCR ကပြောပါတယ်။ဒါဟာလွန်ခဲ့တဲ့10နှစ်ကတည်းရာနှုန်း90ပိုများနေတာဖြစ်ပြီးကမ္ဘာဒုက္ခသည်အားလုံးရဲ့3ပုံ2ပုံကျော်ဟာမြန်မာနိုင်ငံအပအဝင်နိုင်ငံ9နိုင်ငံကနေလာရောက်တာလို့အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာအစိုးရခန်းစာတင်သွင်းသူ UNHCR Director Ninette Kelly ကပြောပါတယ်။
Refugee origins, countries that producing the most refugees in the world today, 2/3
ကမ္ဘာမှာထွက်ပြေးလာကြတဲ့ဒုက္ခသည်3ပုံ2ပုံလောက်ရှိတဲ့အများဆုံးထွက်ပြေးတဲ့နိုင်ငံက9နိုင်ငံရှိပါတယ်။အဲ့ဒါတွေကတော့ Syria, Afghanistan, တောင်ဆူဒန်၊မြန်မာနဲ့ Somalia နိုင်ငံတွေဖြစ်ပါတယ်
။2018ခုနှစ်မှာမြန်မာနိုင်ငံရခိုင်ပြည်နယ်ကနေ Bangladesh ဘက်ထွက်ပြေးခိုလုံတဲ့ Rohingya ဒုက္ခသည်က 65,500 ရှိနေတယ်လို့UNHCR ရဲ့2019အစိုးရခန်းစာမှာဖော်ပြထားပါတယ်။အများစုက Cox's Bazar ကဒုက္ခသည်စခန်းတွေမှာနေကြပါတယ်။သူတို့ကိုသူတို့ Rohingya လို့ခေါ်တဲ့ဒီဒုက္ခသည်တွေဟာနိုင်ငံမဲ့ဖြစ်နေတယ်လို့ခုကိုရမယ်ဒုက္ခသည်တွေဖြစ်နေတဲ့အတွက်နိုင်ငံတကာရဲ့ကာကွယ်ဆောင်ရှောက်မှုကိုအဓိကလိုအပ်နေတယ်လို့လည်းအစိုးရခန်းစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကနေထွက်ခွာတဲ့ဒုက္ခသည်ဟာ2018ခုနှစ်ဒုတိယနှစ်ဝက်လောက်မှာတဟုန်တိုးများလာတာဖြစ်ပြီးဒုက္ခသည်အုပ်စုတွေထဲမှာသရုပ်ထမြောက်အများဆုံးအုပ်စုဖြစ်တယ်လို့အစိုးရခန်းစာမှာရေးပါတယ်။ဒီဒုက္ခသည်တွေထဲကအများစုဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတာဖြစ်ပြီးထိုင်းနိုင်ငံမှာမြန်မာဒုက္ခသည်တသိန်းလောက်ရှိနေတယ်လို့မလေးရှားမှာ 98,000 နဲ့အိန္ဒိယမှာ 18,100 ကျော်ရှိနေပါတယ်။မြန်မာနိုင်ငံတွင်းမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာစစ်တပ်တို့ကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်2017ခုနှစ်ကစပြီးအခုဒီပြည်ရင်းအိုးအိမ်ပြောင်းရွှေ့နေထိုင်ရသူကတသိန်းလောက်ရှိနေပါတယ်။အများစုကကချင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တွေထဲကတောတောင်တွေထဲမှာတောင်တင်နေကြတာဖြစ်ပါတယ်။
တော်ခင်မျိုးသက်တင်ပြသွားတာပါရှင်ခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါအိန္ဒိယနိုင်ငံတွင်မှရှိတဲ့ဆင်းရဲနှွမ်းပါတဲ့အကြောင်းတွေမှာလိုက်ပြီးတော့စာသင်ပေးခြင်းအပြင်ကလေးတွေအတွက်ရောအထောက်အကူဖြစ်စေမယ့်အပြင်စာသင်ပေးမယ့်ပင်ချင်းစာအရွယ်လူကြီးတွေရဲ့ကျန်းမာရေးအတွက်ပါကောင်းကျိုးတွေဖြစ်တွန်းစေဖို့ကြိုးပမ်းထားတဲ့အစီအစဉ်တရက်ကိုအိန္ဒိယနိုင်ငံမှာစတင်လိုက်ကြပါတယ်အစိုးရကထောက်ပံ့ထားတဲ့ILC လို့ခေါ်တဲ့လေလာရေးဆန္ဒတစ်ခုကိုအိန္ဒိယပရီးမီးယားဆေးရုံရဲ့အားပေးထောက်ခံမှုနဲ့စတင်ဖွင့်လှစ်လိုက်တာပါလိုအပ်ချက်တွေရှိနေတဲ့အိန္ဒိယနိုင်ငံရဲ့လူငယ်လူကြီးအတွက်ရောတိုးပွားလာနေတဲ့တိတ်ကြီးရွယ်အိုတို့ရဲ့လိုအပ်ချက်တွေကိုပါဖြည့်ရှင်ပေးနိုင်ရေးအတွက်ဒီစင်တာကလည်းအစာပြေလှူဆောင်တာပါဒီလိုစာသင်ကျောင်းတစ်ခုကိုတွားရောက်လည်လာခဲ့တဲ့အန်ဂျနာပါရာစရိချာကသတင်းပေးပို့ထားပါတယ်ဆက်ပြီးတော့နားဆင်ပါရှင်ပင်စင်စားအင်ဂျင်နီယာကြီးချန္ဒရာရှက်ကာရိုက်ဟာသရီကံကိုတောင်းမစတူကံဖြစ်အောင်ဘလို့လုပ်နိုင်တယ်လဲဆိုတော့တင်ချအခြေခံပြီးတော့သိပ္ပံနေကြတွက်ချက်တဲ့နည်းနဲ့၆တန်ကျောင်းသားတွေကိုလက်တွေ့တင်ကြပေးနေပါတယ်။မြို့တော်ဒေးလီအင်းနီနွိုင်ဒါမြို့ပါရာမာရာမစ်ဗီလာလာယာစာတင်ကျောင်းမှာစီဇနာဝန်ထမ်းအဖြစ်လာရောက်တင်ကြပေးနေသူတွေထဲမှာအင်ဂျင်နီယာဟောင်းကြီးချန္ဒရာရှက်ကာရိုက်လည်းသူအပါအဝင်ဖြစ်ပါတယ်။စီရင်နှပ်ပါပြီးတော့ပညာသင်ဖို့အခွင့်မသာခဲ့ကြတဲ့ဒီအလဲတန်းကျောင်းကကျောင်းသူကျောင်းသားတွေရဲ့ပညာရေးအခြေအနေကနှိမ်ချနေတာပါ။ဒါပေမဲ့လည်းဆရာမတွေရဲ့လေ့ကျင့်သင်ကြားမှု6လကြာရခဲ့ပြီးတဲ့အခါမှာတော့ပပောင်းဆွန်ဝါလိုကျောင်းသူအတော်များများအမကောင်းကောင်းနဲ့အောင်ပြီးတော့ခုနှစ်တန်းတက်သွားကြပါတယ်။
practical
လက်တွေ့သင်ခန်းစာမျိုးတွေဆိုရင်ကျမအလွယ်တကူနားလည်ပါတယ်။အရင်ကသင်ချာကိုမကြိုက်ပေမဲ့အခုတော့သဘောကျသွားပါပြီ
။ဒီအစီအစဉ်ဟာကျောင်းသားတွေအတွက်အရေးကြီးတယ်လို့ပဲသူတို့တွေနဲ့အပြန်အလှန်တိုက်ရိုက်ထိတွေ့ဆက်ဆံရတဲ့အသက်66နှစ်အရွယ် Ryan အတွက်လည်းအထောက်အကူပြုပါတယ
်။ Definitely that has transformed me. I've gained energy
from them. တကယ်ကိုပြောင်းလဲသွားပါတယ်။သူစီကခွန်အားတွေရပါတယ်။ကျောင်းသားတွေနဲ့တွေ့ရတာသူတို့ရဲ့အင်အားတွေကျွန်တော်စီကူးဆက်သွားပြီးကျွန်တော်လည်းပြန်ငယ်သွားတယ်လို့ခံစားရပါတယ်
။ New Delhi မြို့စေတိတ်ပံဌာနကတက်ကြီးရွယ်အထုကုဆရာဝန်ဒေါက်တာပရာရှန်ချတ္တရာကြီးကတက်ကြီးရွယ်အိုတွေကြားစိတ်ဖိစီးမှုတွေစိတ်ဓာတ်ကျတာတွေတိုးလာတာကိုသတိထားခဲ့မိရက ILC အစီအစဉ်ကိုစတင်လုပ်ကိုင်ခဲ့တာပါ။American ပြည်ထောင်စု Cleveland နဲ့ Ohio ပြည်နယ်တွေမှာအလားတူလုပ်ကိုင်တာတွေကိုတွေ့မြင်ခဲ့ရပြီးတဲ့နောက်ဒီလိုလုပ်ဖို့စိတ်ကူးရခဲ့တာဖြစ်ပါတဲ့အိန္ဒိယအဖွဲ့ကဥဆောင်ဥရပြုပြီးတော့လုပ်ကိုင်နေတာပါ။အိန္ဒိယနိုင်ငံမှာတက်ကြီးရွယ်အိုတွေတိုးလာတာနဲ့အမျှအသက်ကြီးသူတွေပေါ်ခွဲခြားဆက်ဆံတဲ့သဘောတဘာဝတွေပြောင်းလဲသွားစေဖို့အထူးကုဆရာဝန်ဒေါက်တာချတ္တရာကြီးကမျှော်မှန်းနေတာပါ
။ You are aged, you cannot do anything, you just stay at home.You are
အသက်ကြီးပြီဘာမှမလုပ်နိုင်ဘူးအိမ်ထဲမှာပဲနေခင်ဗျားဟာလေးစားစရာကောင်းတဲ့သူတယောက်ဖြစ်ပေမဲ့အသက်ကြီးလာတဲ့အတွက်အရင်ကလိုလုံနိုင်ခြင်နိုင်တာဘာမှမရှိတော့ဘူးဆိုတော့လူတွေရဲ့သဘောထားတွေပြောင်းလဲဖို့လိုပါတယ
်ကလေးတွေကြောင်းထွန်းတော့များပြားနေချိန်မှာပဲစီရင်တော့ပါတဲ့ကြောင်းတွေမှာပင်စင်စားလူကြီးတွေလိုက်ပြီးစတင်ပေးတဲ့အစီအစဉ်ကနေလူကြီးတွေပေါ်ခွဲခြားဆက်ဆံမှုတွေညွှန်နေတော့ဖို့ဒေါက်တာချန်ဒရာကြီးကအကောင်းမြင်မျှော်လင့်နေပါတယ
် If you are engaged if you are happy if you are productive
တင်ကြားရေးမှာပါဝင်မယ်ပြောလဲပြောမယ်လုံနိုင်ကိုင်းနိုင်လဲရှိမယ်ဆိုရင်စိတ်ဖိစီးမှုကင်းပါလိမ့်မယ်ဒါကကျွန်တော်တို့ရဲ့ရည်ရွယ်ချက်ပါ
ဒီအစီအစဉ်ကအလုပ်ဖြစ်တာကိုတွေ့ရပါတယ်ဟိန္ဒူဘာသာစကားသင်ကြားပေးတဲ့မိုဟီနီခူမာကိုသူ့ရဲ့ကျောင်းသူကျောင်းသားတွေကအဖွာလို့ခေါ်ပါတယ
် I'm going to get the greetings from the children good morning daddy
ကလေးတွေတော့တွေ့ရုံပဲကလေးတွေကမင်္ဂလာပါဖွာလို့နှုတ်ဆက်တဲ့အခါကျမစိတ်တွေလည်းတက်ကြွလန်းဆန်းလာပါတယ်
စာသင်ကျောင်းကကလေးတွေအတွက်ပျော်ရွှင်စရာတွေဖြစ်လာတဲ့အတွက်သူတို့လေးတွေကိုစာသင်ပေးတဲ့သူတွေကိုလည်းပြုံးပျော်စေပါတယ်ဒီအစီအစဉ်ကိုအိန္ဒိယနိုင်ငံမြို့တော်ကကျောင်းပေါင်း18ကျောင်းထိတိုးချဲ့ပြီးတော့တင် जा ပေးသွားဖို့လည်းစီစဉ်ထားပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုညနေ9:00နာရီနဲ့ 9:00 နာရီခွဲထိ Asia Set 7 Jeru ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ထအပြင်တိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပူဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့အလိုင်းဒိုမီတာ24 25နဲ့30နဲ့တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အ တန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ကျွန်လ20ရက်ပုဒ်ဟူးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ဆယ်နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလမီတာ190ရုပ်ကနေပြီးတော့လည်းတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့လူလူနဲ့ကြမာရေးအားကစားကဏ္ဍတွေကိုကြားဖို့ရှိပါတယ်။ဥကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်မှာကြားဖို့ရှိတာကတော့
တို့ကဒီနယ်စပ်ကြအတိုင်းသားလက်မှတ်ကြအဖွဲ့အစည်းတွေမျိုးထားပြီးတော့မြန်မာနဲ့ကြားမှာအပြေးကြီးလို့
တီဘောမဲဆန္ဒနဲ့ပြည်သူ့လွတ်တော်အမဟံဦးရဲထွန်းပြောသွားတာပါရှင်အပြေးဆုံးကိုတော့မကြခင်ကြားဖို့ရှိပါတယ်အခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲကလူလူနဲ့ဂျမားရေးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာအယောင်တင်မုံကဆလို့မုံပွဲတရေစားရိအထိအယောင်လှအောင်ကြာရှိခံအောင်ဓာတ်ရုပ်ပစ္စည်းတွေကိုတုံဆွဲနေပါတယ်ဘေးရှိလက်အောင်ပမာဏပဝင်းနဲ့ဓာတ်ရုပ်ပစ္စည်းတွေကြောင့်ဘလို့ဂျမားရေးပြဿနာတွေဖြစ်နိုင်ပါသလဲလူလူနဲ့ဂျမားရေးအစီအစဉ်မှာထောက်သားတန့်စော်ကတင်ပြထားပါတယ်
နေ့စဉ်စားတောက်နေတဲ့အစားတောက်တွေထဲမှာစိုးစင်းတဲ့ဓာတ်ရုပ်ဗေဒပစ္စည်းပါဝင်တဲ့အစားတောက်တွေတဖြည်းဖြည်းများပြားလာနေတာကြောင့်အစားတောက်တွေကိုဂရုစိုက်ရွေးချယ်စားသုံးဖို့လိုတယ်လို့ပြီးခဲ့တဲ့တနင်္ဂနွေနေ့ကလူလူနဲ့ကျန်းမာရေးအစီအစဉ်မှာအကြံပြုတင်ပြပေးခဲ့ပြီးဖြစ်ပါတယ်။ဒီလိုစိုးစင်းတဲ့ဓာတ်ရုပ်ဗေဒပစ္စည်းပါဝင်တဲ့အစားတောက်တွေကိုရေတိုရေရှည်စားသုံးမိခဲ့မယ်ဆိုရင်ကျန်းမာရေးအပေါ်မှာဘလို့အချို့တရားမှုတွေဖြစ်ပေါ်စေနိုင်မှာလဲလို့မေးကြည့်တဲ့အခါအထွေထွေယောဂအထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်။ရေတိုအနေနဲ့ဆရာတို့ပြောရမယ်ဆိုလို့ရှိရင်ပေါ့နော်။အဲ့တော့ဒီဓာတ်ရိုက်တဲ့ဒီဓာတ်ပစ္စည်းတွေပမာဏများများတစ်ခါတည်းဝင်သွားမယ်ဆိုလို့ရှင်ခန္ဓာကိုယ်တွေပေါ့เนาะဒါဆိုလို့ရှင်ဆရာတို့ကအစာနဲ့ဥလိုင်းချောင်းမှာပြဿနာလေးတွေရှိနိုင်တယ်เนาะဥပမာအစာရင်ရောင်ရမ်းခြင်းဘိုက်အောင်ခြင်းအံခြင်းเนาะပြီးတဲ့ခါတော့ဝန်းလျှောဝန်းပြက်ခြင်းဒါမျိုးလေးတွေကလက်တလောခံစားရနိုင်တယ်ပေါ့เนาะအဲ့ဒါထက်ပိုပြီးရေးကြည့်တာတော့ရေးရှည်ပေါ့เนาะမကြာခဏနေ့စဉ်ဒီလိုဟိုပေါ့ကျမကြီးနဲ့မပြည့်စုံတော့စိုးစေးတွေဓာတ်ပစ္စည်းပါဝင်တဲ့အစားတောက်တွေကိုနေ့စဉ်စားသုံးနေမယ်ဆိုရင်တော့ဒါနဲ့နှစ်နဲ့ချီပြီးကြာလာတဲ့အခါမှာကိုယ့်ရဲ့ခန္ဓာကိုယ်ထဲမှာဒီအရာတွေကဆရာတို့ကဒီကင်ဆာဖြစ်စေတတ်တဲ့ဓာတ်ပေါင်းတွေတို့ယူဆထားတဲ့အတွက်ကြောင့်မလို့ကြာလာရင်သွားကင်ဆာတွေဖြစ်ပေါ်လာနိုင်တာတွေ့ရတယ်ပေါ့
ဓာတ်ရုပ်ဗေဒပစ္စည်းပါဝင်တဲ့အစားတောက်တွေကိုရေရှည်စားတောက်ခဲ့မယ်ဆိုရင်အစာရင်နဲ့ဥလန်းချောင်းတစ်ချောင်းမှာကင်ဆာရောဂါတွေကိုဖြစ်ပေါ်ခံစားရစေနိုင်တယ်လို့ကျန်းကျန်သူတွေကပြောကြပါတယ်မုတ်ချိုဤကင်ဆာနဲ့စိရင်ကင်ဆာရောဂါတွေဟာလည်းအစားတောက်မှာပါဝင်တဲ့ဓာတ်ရုပ်ဗေဒပစ္စည်းတွေကြောင့်ဖြစ်နိုင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်ဒီအမေရိကန်နိုင်ငံကသုတေသနကဒီစားတောက်နဲ့ဒီဟိုပါဂျာချီကန်ပစ္စည်းတွေဆိုမှာပါဝင်တဲ့ဓာတ်ရုပ်ပစ္စည်းတွေအနေနဲ့လူရဲ့ခန္ဓာကိုယ်မှာဘယ်လိုတွေထိခိုက်မှုရှိနိုင်လဲဆိုတာနှစ်ရှည်လာများလေ့လာချက်တွေအရာတချို့ဆေးအဲကမီကယ်ပစ္စည်းတွေဒီเนาะဒီအစာအိမ်ဥမာကြီးကင်ဆာเนาะဒါတွေဖြစ်ပွားနိုင်တဲ့နှုတ်များတာကိုတွေ့ရတယ်တချို့ကမီကယ်ဆေးဆိုလို့ရှိရင်ဒီ pancreas cancer ပေါ့เนาะဒီပြင်းလဲပြင်းထန်တဲ့အသေးပြောက်လဲများတဲ့ကုသမှုခက်တဲ့ pancreas cancer လဲဖြစ်စီတာတွေ့ရတယ်အပြင်ဒီစီးရင်ကင်ဆာเนาะဒုခနာကိုယ်ရဲဝင်သွားတဲ့တက်တီးရဆရာတို့ကစီးရနေဆွန့်ပစ်တဲ့အခါကျတော့စီးရင်နေရံမှာဒီလိုဓာတ်တီးသွားထိတဲ့အခါမှာစီးရင်ကင်ဆာဖြစ်တာလေးတွေ့ရတယ်ပေါ့เน
าะအစာရင်ကင်ဆာဥမာကြီးကင်ဆာမုတ်ချိုအိတ်ကင်ဆာနဲ့စီးရင်ကင်ဆာရောဂါတွေဖြစ်ပွားမှုလို့မြင့်တက်နေပြီဆိုရင်အစားအသောက်တွေထဲမှာကင်ဆာဖြစ်စေတဲ့ဓာတ်ရုပ်ပေရပစ္စည်းတွေပါဝင်နိုင်တယ်လို့ယူဆကြပါတယ်အတိအကျသက်တည်ပြဖို့ခက်ခဲပေမဲ့လေ့လာသိရှိချက်တွေအရဆက်ဆက်မှုတွေကိုပိုပြီးသိရှိလာတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်ဥမာကြီးကင်ဆာအစာရင်ကင်ဆာနဲ့စီးရင်ကင်ဆာဖြစ်ပွားမှုနှုန်းတက်လာလို့ရှိရင်ဆရာတို့ရဲ့အစားအသောက်တွေထဲမှာဒီကင်ဆာဖြစ်စေတဲ့ဓာတ်ရုပ်ပစ္စည်းတွေများပိုပါနေလို့လားဆိုပြီးတော့ဒါဆရာတို့အနေနဲ့တန်လျာရှိတယ်ပေါ့နော်သူ့ကိုဓာတ်ရိုက်သူ့ကြောင့်ဖြစ်တယ်လို့ပြောနိုင်ပြောခဲ့ဖို့ခဲရင်နေတော့ခဲရင်နေဆိုတာဘာလို့ဆိုဥမာကြီးကင်ဆာဖြစ်စေတိုင်းတဲ့ဟာထဲမှာဆေးလိပ်တောက်တာလည်းပါတယ်နော်ညီတဲ့အသားခြေလေးချောင်းသားတာစားတာတွေလည်းပါတဲ့အခါကျတော့ဓာတ်ရီစားလို့ဖြစ်တာလားခုနဆရာတို့ရဲ့ကြာရှည်ကံသုံးဆွဲထားတဲ့ဓာတ်ရုပ်ပစ္စည်းတွေနဲ့စိုးစည်းတွေကြောင့်ဖြစ်တာလားဆိုတာပြောရတော့ခက်တယ်ဒါပေမဲ့အခုနောက်ပိုင်းမှာဒီဥမာကြီးကင်ဆာဖြစ်ပွားမှုတော့များလာတဲ့အခါမှာဒီအစားတောက်ထဲမှာပါဝင်တဲ့နော်ဓာတ်ရုပ်ပစ္စည်းတွေကြောင့်လည်းဖြစ်နိုင်တယ်လို့ပဲဆရာတို့ကကောက်ချက်ချလို့ရနိုင်တာ
ကျမကြီးနဲ့ညီညစ်တဲ့အစားအသောက်တွေကိုရွေးချယ်စားသုံးတာဟာငယ်စဉ်ကလေးဘဝကလေးကလေ့ကျင့်တင်ကြားထားရမယ့်လေ့ကျင့်တစ်ခုဖြစ်ပါလေ မိမိတို့ရဲ့ရင်းနှီးငယ်လေးတွေကိုကျမ်းမာရေးတဲ့ညီညွတ်တဲ့အတီးရဲ့တန်းကားတွေရွေးချယ်ခြင်းမှုကိုလိုအပ်တယ်လို့ဆိုစင်းတဲ့ဓာတ်ရုပ်ဗေဒပစ္စည်းပါဝင်တဲ့မုတ်ပဲတေးဇာတွေမစားတော့မှုကိုလည်းတင်ကြားပြတာထားဖို့လိုအပ်ပါတယ်။
healthy diet ကျမိုင်းနေညွတ်ပြည့်စုံသောစားတောက်ပုံစံဆိုပြီးသူတို့တင်ထားပေးတာရှိတယ်။အဲ့ဒါဒီအင်အားဖြစ်စေသောစားတောက်ခုခဏကြီးထွားစေသောစားတောက်နဲ့ဒီယောဂအနေကာကွယ်သောစားတောက်အုပ်စုကိုညွတ်မြတ်တာအောင်စားပါဆိုပြီးတော့ဆရာတို့ကပုံမှန်ပလိတ်နဲ့တင်ပေးထားတယ်။ဒါထမင်းစားတဲ့အခါမှာပါဖို့ပဲ။မဟုတ်ပဲသေးတဲ့အကြောင်းကိုမပါဘူး။နော်အဲ့ဒီခါကျတော့ဆရာတို့ကဒီကလေးနဲ့ပတ်သက်ရင်တော့သူရဲ့လက်ဦးစ
ဒီတော့ဒီအဖြစ်သူညွန်ကျဲစုံမတုံးတင်ပေးဖို့လိုတာပေါ့ဒါပေမဲ့ဒီစီပါဝင်တဲ့အစားအသောက်တွေဟာအစာအိမ်နဲ့ဦးလန်းကျောင်းတစ်ချောင်းမှာကင်ဆာယောဂါပါဝင်ယောဂမျိုးမျိုးကိုဖြစ်ဖို့ခံစားရစေနေတာကြောင့်ဒီပြုရွေးချယ်စားသုံးတဲ့အကြောင်းတင်ပေးပလိုက်တာဖြစ်ပါတယ်ကျွန်တော်တန်တော်ပါ
ကျွန်တော်တို့နဲ့ကြမ်းမာရေကိုနာဆင်ခဲ့ရတာပါခုတော့ဥကျော်ဆန္ဒရဲ့မြန်မာအရေးသုံးသက်ချက်ပါမြန်မာနိုင်ငံဘဟုအစိုးရနဲ့တိုင်းရင်းသားအင်အားစုတွေညီညာရေးကိစ္စမှာတရုတ်နိုင်ငံကထိတိယောက်ကြားဝင်ဆောင်ရွက်ပါရလားတရုတ်တို့ဟာမြန်မာနိုင်ငံအတွက်ယုံကြည်စိတ်ချရလောက်သောစီးပွားပဲဟုတ်ပါရလားဆိုတာတွေနဲ့ပတ်သက်ပြီးတိဘောမဲဆန္ဒနဲ့ပြည်သူလွတ်တော်မဟာဥယျာထုံးကိုဥကျော်ဆန္ န်ရဲ့ဟိုသုံးတပြက်စာရမ်းထဲမှာလည်းပါပါတယ်သူတို့ဒေတာဆိုင်ရာအစိုးရလို့ခေါ်တဲ့ယူနန်အစိုးရကိုနိုင်တာသူတို့ကဒီနယ်စပ်ကအတိုင်းအတာလက်မှတ်ကအဖွဲ့အစည်းတွေမွေးထားပြီးတော့မြန်မာနဲ့ကြားမှာအပေးယူလုပ်ဖို့ပေါ့နော်သူတို့ဒီတိုင်းသားမျိုးကိုမွေးအချင်းကြားကိုလက်တ်မွေးဆိုတော့အဲဒီလိုအဆိုးတွေပါတောင်သူတို့ရှိတယ်ဆိုတော့အဲဒီပြီးခဲ့တဲ့ကာလမှာကတော့ဟိုကျွန်တော်တို့စိတ်ပြတာတဲ့ကိစ္စကဟိုဦးသိန်းစိန်ကြိုးစားခဲ့တော့အောက်ပိုင်းကအဖွဲ့တွေနဲ့အဆင်ပြေပြီးတော့ဒီပြုတ်နယ်ကအဖွဲ့တွေနဲ့အဆင်မပြေရတဲ့အကြောင်းရင်းထဲမှာမြစ်ဆုံစီမံကိန်းကိုတစ်ဖက်တည်းရလိုက်တဲ့ကိစ္စကတော်တော်လေးအဓိကကျပါတယ်အဲဒီကိစ္စဖြစ်ပြီးတဲ့နောက်ပိုင်းမှာကိုကန်းကပုံကြားရှင်အဖွဲ့ဒီငြိမ်ပြီးတော့ဒီလိုဖြစ်သွားတဲ့ဥပုံကြားရှင်အဖွဲ့ကလည်းပြန်ပြီးတော့ဒီတိုက်ပွဲတွေပေါ်လာတယ် KIA ရလည်း UNSC တို့ဘာတို့နဲ့ပူးပေါင်းမဲ့နဲ့အဲဒီမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့ပေါင်းပြီးတော့ဟိုဘက်ကနေပြီးတော့တိုက်တယ်ဟိုဓာတ်နဲ့ပတ်သက်ပြီးတော့ပြုတ်ကြည့်ရောက်ကနေပြီးတော့ဖြားပေးတယ်လို့ယူဆရပါတယ်
အဲ့တော့မြစ်ဆုံကိစ္စကိုလက်မခံညင်းပယ်လိုက်တဲ့အတွက်ကြောင့်တရုတ်ကတာကိုလက်ဆောက်ချလိုက်တဲ့သဘောပေါ့
မှန်ပါတယ်ခင်ဗျာဖြားပေးတာပေါ့လေအဲတဲလွန်ကတစ်ခုအနေနဲ့ကဒီ KIA ဥက္ကဋ္ဌကနေ UNSC ကျွန်တော်တို့အစည်းအဝေးတစ်ခုမှာသူကနှုတ်ထွက်ရတဲ့အကြောင်းရင်းကိုသူပြောတဲ့အခါမှာအဲ့ဒီစကားလေးတစ်ခွန်းသူထွက်တာရှိပါတယ်သူကိစ္စတွေကျွန်တော်ပြောလို့မကောင်းလို့မပြောပြရသေးလဲကျွန်တော်တို့ UNSC ကနေဘာကြောင့်ထွက်ရတယ်ဆိုတာကျွန်တော်အကျေမပြောလို့တော့ပါဘူးဆိုတာသူပြောတာရှိပါတယ်သို့တော်လည်းเนาะအဲ့ဒီနောက်ပိုင်းကျွန်တော်တို့နိုင်ငံကလည်းအစိုးရအပြောင်းလဲဖြစ်သွားတယ်ပြုတ်ပြည်ကလည်း policy အပြောင်းလဲဖြစ်လာတယ်ဖြစ်လာတဲ့အတွက်ကြောင့်မလို့ပြုတ်ပြည်နေနဲ့ဒေါန်ဆန်းစုကြည်အစိုးရနဲ့ပုံပြီးတော့ရင်းနှီးစွာဆက်ဆံပြီးတဲ့အခါကျတော့ဒီတွေ့သမဂ္ဂမှာမြန်မာနိုင်ငံရဲ့အနေအထားကိုအရင်သူတို့ထောက်ခံနေကြတဲ့ဆက်လက်ထောက်ခံပြီးတော့မြန်မာကိုပို့ပြီးရင်းနှီးနဲ့အဲဒီဆက်ဆံလာတာတွေ့ရတယ်။နောက်ဒီနယ်စပ်ကလက်နက်ကိုင်အဖွဲ့တွေကိုလည်း NGO လက်ခံဖို့လက်မှတ်ထိုးပြီးတော့နိုင်ငံရေးဆွေးနွေးပွဲမှာပါဝင်ဖို့တိုက်တွန်းတယ်ဆိုတာကိုကျွန်တော်တို့ကြားရပါတယ်
တိုက်တွန်းရုံပဲပေါ့တိုက်တွန်းဘယ်မှာတိတ်မရွေ့ပါတော့အဲ့ဒီဘက်ကမြောက်ပိုင်းအဖွဲ့ရည
်မှန်ပါတယ်မှန်ပါတယ်တရုတ်ပြည်အနေနဲ့ကအရင်တုန်းကကျွန်တော်တို့ဗမာပြည်ကွန်မြူနစ်ပါတီနဲ့တုန်းကလည်းဒီလိုပါပဲရေဝီယာအပြင်သူကသဘောထားပြောပြပြီးတော့ပြစ်စီကျင်တဲ့ဥစ္စာကိုသူတို့မလုံမနေရဆိုတဲ့ပုံစံမျိုးသူအတင်းကြတော့ပြောလေတိတ်မရှိဘူးပေါ့နော်သို့တော့နားမထောင်ဘူးဆန့်ကျင်ဘက်လှုပ်လာတယ်ဂလန်ဂလန်လှုပ်လာတယ်ဆိုတဲ့အနေအထားမျိုးဖြစ်တယ်ဆိုရင်တော့သူကတနည်းနည်းနဲ့ပေါ့တနည်းနည်းနဲ့ဒီပညာပေးတတ်ပါလေဥပမာဘာဒီကွန်မြူနစ်ပါတီဆိုရင်လဲသူကဆန့်ကျင်ပြီးတဲ့အခါကျတော့เนาะကျွန်တော်တို့ဘာဒီကွန်မြူနစ်ပါတီကောင်းဆောင်တခင်ပါတိန်နေကတိကျောက်ပင်နဲ့ရန်နေပါလေဖြစ်ဟူရောက်ပန်းနဲ့ရန်နေပါလေဖြစ်အဲ့လိုဒီဖြစ်လာတဲ့အခါမျိုးမှာသူ့အဖွဲ့အစည်းကနေပုံစံမှုတွေပါလေပေါ်လာတဲ့အခါမှာသူက မျက်စိမိတ်နေလိုက်တာမျိုးပေါ့နော
်ကျွန်တော်တခုဒီမှာညညမိကြီးမှာဗမာပြည်ကွန်နဲ့ပါတီကိုတရုတ်ကညဉ့်ညင်းစစ်စစ်ဖို့ပြောခဲ့လို့လားအဲ့ဟာကိုလက်မခံလို့တိုင်းရင်းသားပုံငမှုဖြစ်တဲ့အခါစပြစ်ထားရတယ်အဲ့ဒီဘောလား
မှန်ပါတယ်ခင်ဗျာဗမာပြည်ကွန်နဲ့ပါတီမှာပါဝင်ခဲ့တဲ့ပုဂ္ဂိုလ်တယောက်ရေးတဲ့စာအုပ်တုပ်ထွက်လာပါတယ်သိသိပြင်းလေးထားတာရှိပါတယ်အဲ့မှာအင်းချောက်ပင်ကဒီဝါယူကွန်နဲ့ပါတီနဲ့နော်အစိုးရကြားမှာညဉ့်ညင်းဆွေးနွေးဖို့တိုက်တွန်းတဲ့အခါမှာသခင်ပါတိန်ပင်ကသောတာပတိနဲ့ပေါ့နော်ဟိုတင်းချောက်ပင်ကိုခင်ဗျားတို့ဒါပြန်လည်ပြင်ဆင်ဝါဒလမ်းလိုက်ကြအကျိုးတော်တော်မလိုက်ဘူးဆိုတာမျိုးဖြစ်ပေါ့နော်အတော်လေးပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်အဲဒါကြောင့်မလို့စီဝေးတန်းလာနဲ့ပဲတင်းချောက်ပင်ကအစီအရာဖြစ်သွားတာမျိုးတွေပါလေဖြစ်ခဲ့ပါလေအဲ့ဒီနောက်ပိုင်းမှာဝါယူကွန်နဲ့ပါတီရဲ့ပြည်သူရဲ့ဆက်ဆံရေးကမကောင်းတော့ဘူးပေါ့နော
်အဲ့ဆွေမျိုးပောက်ဖို့ဆိုရဟာဘယ်ဟုတ်မလဲဗျာဆွေမျိုးပောက်ဖို့ဆိုတာကိုအမြတ်ကိုမကြည့်ပဲနဲ့ကုညီရင်တဲ့စေတနာမျိုးတော့မထားနိုင်ဘူးလေတကယ်တော့နိုင်ငံတိုင်းမှာသူအမျိုးသားအကျိုးစီးပွားနဲ့ဆုလုပ်မှာပဲဆိုတော့အခုလောလောဆယ်မှာတော့တရုတ်ကအဲ့ဒီသဘောမျိုးထားနေရုံပဲလားခင်ဗျာ
အဲအခုကတော့သူကဒီအချုပ်တန်းမှာဝင်ပါမိရဲ့သားဖြစ်နေတဲ့အခါကျတော့ဟိုစားလဲယူဆုပ်လဲစူးဆိုတဲ့ပုံစံမျိုးပေါ့ထားတဲ့သဘောထားကလည်းနည်းနည်းမှားနေတဲ့အခါကျတော့အခုမှပြင်ရတာပေါ့လေခုနကျွန်တော်ပြောတဲ့ဒီပမောက္ခလီချန်ရန်ရဲ့စာရန်ထဲမှာကတော့အစိုးရကဒီသဘောထားကိုပြင်ဆင်ဖို့အမပါဒီကိုဒီရိုးရိုးသားသားနဲ့ကူညီဖို့ဒီကျွန်တော်တို့နိုင်ငံရဲ့ပြည်ပခတ်တွေမှာဆိုလို့ရှိရင်လည်းအပြည့်သဘောနဲ့ပါဝင်ပြီးတော့ဆက်ဆက်ပြီးဆွေးနွေးပေးဖို့စာရန်မှာရေးသားဖော်ပြထားတာတွေ့တယ
်။ဒါပေမဲ့ UN နယ်ကပညာရှင်အဖွဲ့တစ်ဖွဲ့ပြုစုတဲ့စာရန်ဟာဟိုတရုတ်ပြည်ကွန်မြူနစ်ပါတီမှာအင်တန်ဩဇာကြီးပြီးတော့အာဏာရှင်ကျန်ရတဲ့အုပ်ချုပ်နေတဲ့ဖွဲ့စည်းတစ်ခုကိုလွှမ်းမိုးနိုင်ပါမလားဆိုတော့ကျွန်တော်တို့အကြီးအကဲဆံပြဖြစ်ပါတယ်တကယ်ကောဖြစ်လာနိုင်ရဲ့လားအဲ့မူဝါဒမျိုးပမာယူပေါ်မှာ
အဲသူတို့ဟိုဟာပေါ့လေဒီဟာတော့ United States ကမြန်မာပြည်လာရေး Institute ဆိုပေမဲ့တကယ်ကတော့သူကစိုးကြီး Communist Party ရဲ့ဟိုဟာပါပဲသူတို့ဒီမြန်မာနိုင်ငံလေးလာရေး Institute ကိုပြီးကဲမှာထားရတဲ့ဒီညနေမှာထားတာကပို့ပြီးလက်တွေ့ကြတဲ့အတွက်ကြောင့်လာထားတယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ
်ကျွန်တော်တခုစဉ်းစားမိတာဒီညမှာအတိုင်းသားအင်အားစုတွေနဲ့ညဉ့်ညင်းရသွားတယ်ဆိုရင်တရုတ်ကဘာများနစ်နာစရာရှိသလိုလဲသူတို့ဈေးစစ်နိုင်မဲ့ဒါ bargaining chips တခုဆုံးရှုံးသွားတယ်လို့ယူဆရလောက်အောင်အခုခါမှာတော့ဒီနိုင်ငံတကာအခင်းအကျင်းများကြီးရင်လည်းပဲတရုတ်ကမြန်မာနိုင်ငံကိုအများကြီးကူညီပြီးတော့တစ်ဖက်သားသူတို့ထင်သလိုစီးပွားရေးအဖြစ်ပေါ်လေဆိုကြပါစို့လုံးလုံးရနေအခြေအနေလို့ပြောရင်တော့မှားမှာမဟုတ်ပါဘူးဆိုတော့တရုတ်ကဘာများဒီတိုင်းရင်းသားတွေကိုလောလောဆယ်မှာပျောက်ပေးအောင်မယ်ဒီလူတွေကငါတို့ဆက်ကင်ထားအောင်မယ်ဆိုပြီးတော့ဘာဘယ်လိုများအဆုံးချနိုင်အောင်မယ်လို့ထင်တယ်ခင်ဗျာတရုတ်က
မှန်ပါရဲ့မှန်ပါရဲ့ဥချော့လန်တာတုံးတဲ့လိုမျိုးပဲဒီလိုမိစတစ်ဖက်ရေမုတ်တစ်ဖက်လုပ်နေတဲ့ policy ကရရှိတက်မကောင်းဘူးကျွန်တော်ကြားတဲ့သတင်းတွေရဆိုရင်မြန်မာနိုင်ငံနဲ့ပတ်သက်တဲ့တရုတ်အထူးအရာကြီးကအဲဝါဖွဲ့ကိုမကြာခဏနှံ့လန်းပြီးတော့ဟိုဖုံးဆက်ပြီးတော့ဒီငင်းငယ်ချင်းတွေဝဲတက်ဖို့ဖျားပေးတယ်လို့ကြားရပါတယ်ဗျ။ဟု
တ်ကဲ့
ဆိုတော့ဟိုသူတို့အနေနဲ့ဟိုသူအတင်းအရမအမိန်ပေးတဲ့ဟာမျိုးကတော့ဟိုသူတို့ရဲ့သဘောတဘာဝအတိုင်းအဲ့လိုတော့လုပ်လို့မရှိဘူးပေါ့လေ။ဒါပေမဲ့ဖျားပေးနေတာတော့သိကြပါလိမ့်မယ်။
အဲကျွန်တော်နောက်တစ်ခုသိချင်တာကအဲမြစ်ဆုံကိစ္စနဲ့ပတ်သက်လို့တရုတ်ကမြစ်ဆုံကိုပြန်လုပ်နိုင်ဖို့မျှော်လင့်နေသေးသလား။သူတို့မဟုတ်သူတို့ရောကြီးတွေအများကြီးပေးရမယ်လို့တောင်းထားရဲ့ဒီကိစ္စပဲလို့အဆုံးသတ်မယ်ထင်ပါလေပြန်ဆလာမလားဗမာပြည်ကရောကြီးတင်းတင်းတပူပေးပြီးတော့ကြေးသွားမယ်ထင်သလား
ဒီကျွန်တော်တို့သိရသလောက်သူတို့ဒီအဖွဲ့ကြီးတွေကတော့ဟိုပြန်ပြီးတော့ဒီဟာကိုလှုပ်ချင်တဲ့သဘောရှိပါတယ်အဲသို့တော်လည်းအဲမြန်မာနိုင်ငံဘက်ကအခက်အခဲရှိတယ်ဆိုလို့ရှိရင်တော့တင်းတင်းနဲ့ရောကြီးပေါ့နော်ရကြင်တာပေါ့လေအဓိကစဉ်းစားရမှာကျွန်တော်တို့နိုင်ငံဘက်ကဖြစ်ပါတယ်အတကယ်လို့မလုပ်ရဘူးဆိုလို့ရှိရင်တခြားဒေသကကိုကျွန်တော်တို့ကပေးလို့မလဲပေါ့နော်နောက်တစ်ခါဒီလူလူလူနားလဲအောင်ဘယ်လိုရှင်းပြမလဲပေါ့အဲ့ဒီကိစ္စတွေနဲ့ပတ်သက်ရင်ဒီ NLD အစိုးရအနေနဲ့လည်းအခက်အခဲရှိပါတယ်ဒါကိုလည်းသူတို့ကနားလဲဖို့ကြားပါတယ်ဒါကြောင့်သူကသူ့အတင်းကြီးတော့ပြားတော့မပေးဘူးသို့တော်ချိန်ကြာလာလို့ရှိရင်ဆုံးရှုံးမှုကလည်းများလာမယ်ဒီလိုပမာဏဗန်တိုးတွေလည်းတက်လာမယ်ဆိုတဲ့အခါကျတော့ဟိုဒါတော့ဟိုတတ်နိုင်လို့ရှိရင်ဒီမှာဘက်ကလည်းကြိုးစားနေတဲ့သဘောရှိပါတယ်
။နောက်တော့ဖြူဘက်မှာလုံမဲ့အထူးစီးပွားရေးဆောင်စွာ ပစံကသိပ်ပြီးတော့များလွန်လဲသူတို့ရည်ရွယ်ထားတာနောက်ဆုံးတစ်နေ့မှာဟိုစီဟိုမှာဖြစ်တဲ့အတိုင်းသူတို့စီကအကျွေးယူရမယ်ဗမာကဟိုဖဲဝိုင်းမှာအတိုင်းစီကပစံချီပြီးတော့ပြန်ထိုးရတဲ့သဘောမျိုးဖြစ်မယ်ဆိုပြီးတော့ပညာရှင်ကအများကြီးထောက်ပြနေရတယ်အဲ့ကိစ္စကိုတော့တရုတ်ကဘလောက်ဆွေးနွေးထားလို့လုပ်တယ်လို့
အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အတိအကျဆက်လိုက်ရတဲ့သတင်းတစ်ခုကတော့ကြောက်စီရင်းနဲ့စီမံကိန်းက 3.5 ဘီလီယံလောက်ကုန်ကြမယ်ပေါ့လေအဲ့ဒီမှာကျွန်တော်တို့အစိုးရဘက်ကိုသူတို့ပေးတာကမူလက1500ခိုင်နှုန်းပေါ့1500ခိုင်နှုန်းပဲယူမယ်ဆိုရင်ကျွန်တော်တို့ကငွေထပ်ဆက်ရပဲနဲ့မြေစိုက်တယ်ဆိုတော့အနေမျိုးနဲ့ဒီဟာကို free share ရမယ်ပေါ့တကယ်လို့ 30% ကျွန်တော်တို့ကယူမယ်ဆိုရင်တော့အဲအဲ့ဒီယူမယ်နောက်ထပ်1500ခိုင်နှုန်းအတွက်ငွေစိုက်ရမယ်ဆိုတဲ့သဘောဖြစ်ပါတယ်အဲ့ဒါက 1.1 ဘီလီယံဒေါ်လာလောက်ရှိနေတယ်အဲ့ဒီအတွက်ကိုကျွန်တော်တို့အစိုးရကငွေမရှိဘူးတရုတ်ဘဏ်တွေကချီးရမယ်ဆိုရင်တော့ဘဏ်တို့ကဒီကဘာဘန်တို့ဘာတို့ကဟိုဘန်တို့တွေလည်းများတဲ့အတွက်အဲ့ဒီဟာကြီးမဆက်နိုင်လို့ရှင်ဆိုးရနေတဲ့ဒုက္ခရောက်နိုင်တယ်လို့ခင်ဗျားတို့ပြောကြတာဖြစ်ပါတယ
်ဟုတ်ကဲ့ဥပဒေတော့ဒါပေမဲ့လေ
ဒီမှာအစိုးရအနေနဲ့ကတော့ဥက္ကဋ္ဌကလုပ်ငန်းရှင်တွေကိုကျွန်တော်တို့ထည့်လို့ရပါတယ်ဗျအဲ့ဒီဟို1500ခိုင်နှုန်းအတွက်အဲ့လိုဟိုသုံးသပ်ထားတာတကူကိုဖတ်လိုက်ရပါလေခင်ဗျ
ာဒါပေမဲ့အဲ့ငွေမဆိုင်နိုင်ရင်အဲ့ဒီခါကိုမြန်မာနိုင်ငံအတွက်ဘယ်တော့မှသုံးနိုင်မှာမဟုတ်တော့ဘူးလေနှစ်ပေါင်းရာနဲ့ချီပြီးပေးရတော့မှတရုတ်မင်းတို့ကြိုက်သလိုလုပ်ပြီးတော့ဆိုပြီးတော့အဲ့ချက်လေးစီးသေးတယ်မလား
ဟုတ်ကဲ့ကျွန်တော်တို့ဒီဟိုနိုင်ငံနဲ့မတူတာတခုကတော့ညာလောက်ပြီးလို့ရှိရင်ကျွန်တော်တို့အနေနဲ့ကတရုတ်ပြည်ဒီနိုင်ငံဒီနယ်နဲ့အမြန်ရထားလမ်းကားလမ်းဒီမှန်ကိန်းကိုပါဆက်ပြီးတော့ဖွင့်ပြမှဒီတမောစိတ်ကအလုပ်ဖြစ်လာမယ်အမြတ်ဆုံးနေရလာမယ်သဘောရှိပါတယ်အဲ့ဒီဟာဆက်ပြီးတော့ကျွန်တော်တို့ကသဘောမတူဘူးမလုပ်နိုင်ဘူးဆိုရင်တော့ဒီတမောစိတ်ကန်းကခုနကဦးကျော်နာပြောသလိုဒီအလုံးမဖြစ်ဖဲနဲ့ဒီအခြေအနေပဲတင်နေတာမျိုးနဲ့အဆုံးသတ်နိုင်တာပေါ့လေ
ဟုတ်ကဲ့စီးပွားရေးနှောင်ညိုးတွေကတစ်ခုပြီးတစ်ခုရစ်ပတ်နေရဆွဲသဘောပဲဗျာရုံများနိုင်တဲ့သဘောအဲယထာလန်ကာလန်ဖောက်ရတာလဲမြန်မာပြည်အကျိုးစီးပွားရဲ့သူတို့ရဲ့ strategy အကျိုးစီးပွားသူတို့ရဲ့စီးပွားရဲ့အကျိုးစီးပွားပုံများရဲ့ဆိုပြီးတွေ့ကြတာပေါ့ဗျာတချို့က
ဟုတ်ပါတယ်ခင်ဗျာအဲ့တော့ကျွန်တော်တို့အစိုးရအနေနဲ့ကအဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့လက်မှတ်တွေမထိုးရသေးဘူးဆိုရင်ကျွန်တော်တို့ကအတိုးကိစ္စတစ်ခုပြီးဖို့လိုလိမ့်မယ်နောက်တစ်ခါကျွန်တော်တို့ကမြေအတုံးချခွင့်ပေးတဲ့အတွက်ကျွန်တော်တို့ဟိုရပိုင်ခွင့် percentage ကိုတိုးတောင်းဖို့လိုလိမ့်မယ်လို့ထင်ပါတယ်စာချုပ်တွေလက်မှတ်မထိုးရသေးဘူးဆိုရင်တော့ကိုမနစ်နာအောင်လုပ်ဖို့လိုတယ်ထိုးပြီးကြမှာဒီစာချုပ်တွေကိုတစ်ဖက်တိုက်ရတာမျိုးဖြတ်တာမျိုးလုပ်ရင်တော့အဲကျွန်တော်တို့ဥသိမ်းစိန်တစ်ထက်ကမြေဆုံကိုတစ်ဖက်တိုက်ရတဲ့လိုမျိုးဖြစ်ရင်အဲသူ့ကိုဒေါ်လာကြည့်အောင်ဆွားပေးတယ်လို့ရှင်းတဲ့အပြင်နိုင်ငံတကာယင်းမျိုးနံမှုနဲ့တခြားနိုင်ငံတွေကကုမ္ပဏီတွေအပေါ်မှာလည်းရက်ခတ်မှုမကောင်းတော့ကျွန်တော်နိုင်ငံကိုလက်ဆောင်သွားနိုင်တာပေါ့လေ
တောသားရှင်တို့အခုကြားခဲ့ရတာကတော့ဦးကျော်စန္ဒရဲ့မြမအရေးသုံးသပ်ချက်ဖြစ်ပါတယ်ရှင်
ပရရှိမှာခင်ဗျာကဘာပေါ်မှာဒုက္ခတဲ့အရေးအတွက်ဟာတစ်နှစ်တည်းတစ်နှစ်ပုံများလာပြီး2019ခုနှစ်မှာဆိုရင်ဒုက္ခတဲ့အရေးအတွက်ဟာ68တန်းခွဲထီအောင်ရှိတယ်လို့ကုလသမဂ္ဂကဆိုပါတယ်ဇွန်လ20ရက်နေ့ကဘာဒုက္ခတဲ့များနေ့မှာထုတ်ပြန်လိုက်တဲ့ဒီစာရင်းဟာ2016ခုနှစ်ကတည်းကစာရင်း3တန်းလောက်ပုံများလာတာပါအထူးသဖြင့်စစ်ပွဲတွေပြည်ပခါတွေကြောင့်ဒုက္ခတဲ့အရေးအတွက်ဟာတိုးပွားလာနေတာဖြစ်ပြီးကျွန်တော်တို့မြန်မာနိုင်ငံမှာလည်းဆယ်စုနှစ်တည်းနဲ့ချီဖြစ်ပွားခဲ့တဲ့စစ်ပွဲတွေကြောင့်မကြာခဏဆိုသလိုဒုက္ခတွေထွက်ပြေးတင်းရှောင်နေကြပါတယ်ဒီလိုဒုက္ခတွေအရေးဘယ်လိုအဆုံးသတ်နိုင်မှာပါလဲဘယ်လိုအကူအညီတွေပေးနိုင်မလဲဆိုတဲ့အကြောင်းဒီဒီဘတ်စနေနေ့ညတရက်လေးတိုင်းဆွေးနွေးခန်းအစီအစဉ်မှာဆွေးနွေးအောင်ပါပါဝင်ဆွေးနွေးလိုတဲ့သတ္တရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပေးပို့ထားမယ်ဆိုရင်တရက်လေးလိုင်းအစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်ဒါမှမဟုတ်စာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကိုယ့်ရဲ့သဘောထားအမြင်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့နိုင်တယ်လို့ email နဲ့ပေးပို့မယ်ဆိုရင်တော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ဖုန်းနံပါတ်ကတော့1-2-3-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-
Thank you.
တရားလေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်အခုတော့အားကစားကဏ္ဍရဲ့အလဲပါ VOA ရဲ့အပတ်စဉ်အားကစားကဏ္ဍကနေကမ္ဘာဖလားဘောလုံးပွဲအထူးအစီအစဉ်တွေကိုတင်ဆက်နေပါတယ်အခုတစ်ပတ်မှာတော့ဒီကနေ့ကစားကြတဲ့ဥရုဂွေးနဲ့ဆော်ရီအာရေဗျအီရန်နဲ့စပိန်ပွဲတွေအပြင်မနက်ဖြန်ကစားကြမဲ့ဒင်းမတ်နဲ့ဩစတြေးလျပြင်သစ်နဲ့ပီရူအာဂျင်တီးနားနဲ့ခရိုအေးရှားအသင်းတွေရဲ့အရှုံးအနိုင်အလားအလာတွေကိုအားကစားကလောင်ရှင်တွေဖြစ်ကြတဲ့ကိုဝနကိုနဲ့ကိုဝင်းကျော်မင်းတို့နဲ့ဆက်သွယ်မင်းမြန်ပြီးကိုကျော်အောင်လင်းကတင်ဆက်ထားပါတယ်
ဥရုဂွေးနဲ့ဆော်ဒီအာရေဗျအတင်းကြောင်းကိုအရင်ပြောကြအောင်ပါကမ္ဘာဖလားဘောလုံးပွဲရုရှားမှာစပွင့်နေနေရပဲငါကကိုမရှိနဲ့ဆော်ဒီအာရေဗျရှုံးခဲ့တဲ့အဖွဲ့ဆိုတော့ဥရုဂွေးနဲ့ကံမဲ့ပွဲမှာရောဘဲဥကွဲမှာလားပေါ့ဗျာကိုဝနကိုနည်းနည်းရှင်းပြပါဦးအရင်ဆုံ
းဆော်ဒီအာရေဗျအတင်းရတော့အဖွဲ့ပွဲမှာရုရှားနဲ့ကစားသွားတဲ့ခြေစွမ်းကိုကြည့်မှဆိုတော့ဆော်ဒီအာရေဗျတွေ့ရတော့ခြေအားနံပါတ်10ဆက်ခွန်တော့မဆိုးဂိုးရနိုင်မဲ့နေထားတော့ရှိရဒါပေမဲ့ဒီရုရှားနဲ့ပွဲမှာတော့သူဂိုးတော့မသွင်းနိုင်ဘူးပေါ့နော်ဥရုဂွေးကရုရှားတွေပို့ပြီးတော့တောင်းတဲ့နဲ့အပြင်ပေါ့နော်ဒီကမ္ဘာအဆင့်ကစားသမားတွေရှိတဲ့ဆော်ဒီအာရေဗျအတွက်ကတော့ရုရှားနဲ့ပွဲထက်ကူဒီပွဲကပို့ပြီးတော့ခက်ခဲမဲ့အနေအထားမှာရှိတဲ့ဒီပွဲရှောရင်တော့အုတ်ဆူအထရယ်ရီဆိုတော့ဒီပွဲမှာဥရုဂွေးပဲနိုင်မယ်ဗျ
ကိုဝင်းကျော်မင်းကတော့သဘောတူပါလားဆော်ဒီအာရေဗျအခြေအနေမကောင်းဘူးဒီပွဲကနောက်ဆုံးပွဲဖြစ်မယ်ဆိုပြီးတော့ကိုဝနာကိုကခံမှန်းပါတယ
်ဟုတ်ကဲ့ဗျကျွန်တော်လည်းကိုဝနာကိုလည်းနည်းနည်းအမြင်တော့တူရဲ့ဗျဟုတ်ဆိုတော့ဒီဆော်ဒီကဒီအခြေခံကလည်းဒီလောက်လာလာတိုက်ဖြစ်စံမျိုးတွေမလုံးနိုင်ဘူးနောက်တန်းလည်းကွဲလေရလဲဒီဝက်ချက်တွေရှိနေတယ်အဲ့လိုအနေအထားတစ်ခုမှဒီကာဗာနီရောစာရက်တို့လိုတကယ်ယောဂလီတွေမှာအကောင်းဆုံးဆွေးနွေးကြတဲ့တိုက်ဖြစ်မှုတွေနဲ့ကွဲထွက်လာတဲ့ဥပဒေတွေနေနဲ့ပွဲချင်းပြတောင်းခံနိုင်မှုတော့ဘယ်မှမဖြစ်နိုင်ဘူးလို့ထင်ကြတာ
ဟုတ်ကဲ့နောက်တပွဲကိုဆက်ကြအောင်အဲ့ဒါကတော့အီရန်နဲ့စပိန်ပွဲပေါ့လေအီရန်ကတော့ပြီးခဲ့တဲ့ပွဲမှာတော့အချောင်းအနံရလိုက်တဲ့အသင်းပေါ့လေ
ဟုတ်ကဲ့
ဒါပေမဲ့စပိန်နဲ့တွေ့ရင်တော့ချောင်းမယ်မထင်ဘူးကိုဝနာကိုဘယ်လိုထင်လဲ
စပိန်ကတော့ဒီအားလုံးပဲဝင်ခဲ့ကြလို့တော့ပေါ်တူဂီလိုအတင်းနဲ့အပွင့်ပွဲမှာ၃ဂိုးစီတည်းကြတာဆိုအဲ့တော့သူတုံးမှတ်အကြည့်မရခဲ့ဘူးပေါ့နော်တမတ်ပဲရခဲ့တယ်အဲ့တော့အုတ်ချူတက်ဖို့ဆိုရင်ဒါ EM ဆိုရလဲဒီအုတ်ချူမှာအားနည်းဆုံးအတင်းလို့တတ်မှတ်ကြရဲကြအဲ့တော့ဒီ EM တင်းကိုတော့နိုင်မှဖြစ်မဲ့အနေအထားမှာရှိရဲကြအဲ့တော့စပိန်တင်းတင်းကတော့ဒီ EM နဲ့ပွဲမှာ PPCC နဲ့လုံးဝကိုကျူတင်ပြီးတော့အကောင်းဆုံးပြင်ဆင်ထားလိမ့်မယ်ကြ EM ဘက်ကကြည့်မယ်ဆိုတော့ EM အပွင့်ပွဲမှာမော်လိုကိုပြီးကန်ဒီမော်လိုကိုတိုက်စစ်မှုတယောက်ရဲ့အုံကိုနဲ့နိုင်ကြတယ်အဲ့တော့ဒီအန်ဒါကလည်းမျောလင်းချက်တွေတော့တော်တော်ကောင်းနေတယ်ဒါပေမဲ့သူတို့ရဲ့မှာစပိန်ကဥရောပနဲ့အာရှအပေါ်လုံးစတဲ့လည်းကွာတယ်ဆိုတော့စပိန်ရောသူတို့အနေနဲ့နိုင်မှုတော့မဖြစ်နိုင်ဘူးကြအဲ့တော့သူတို့အနေနဲ့ခန်းစစ်ပိတ်ဆိုပြီးတော့ဗောနော်စီတမတ်လောက်ပဲကြီးပန်းကံမလားဗောနော်ဒီဘက်မှာလည်းစပိန်ကတော့အနိုင်တီးကြတယ်က
ြကိုဝင်းကျော်မင်းဘယ်လိုထင်ပါလဲလောလောဆယ်စပိန်ကတမတ်အီရန်က၃မတ်ဆိုတော့အီရန်ကအမှတ်ကတာနေတယ်စပိန်ကအီရန်ထက်ကောင်းမယ်ဆိုတော့အလုံးတည်ပြီးသားပဲဆိုတော့ဒီပွဲမှာအီရန်ကကိုအပြတ်အသတ်နဲ့ရှုံးမဲ့အလားလာရှိသလားသူ့ရဲ့အသာရနေတဲ့အမှတ်ကိုသူကောင်းကောင်းထိနိုင်မလို့ထင်လား
စပိန်ကဒီပွဲမှာဒီလုံးဝအမှားခံလို့မရတော့ဘူးရှုံးလို့လည်းမရတော့ဘူးတရေကြလို့လည်းမရတော့ဘူးဒါပေမဲ့တစ်ခါကအီရန်ကတော့ဒီပွဲမှာသူ့အနေနဲ့မှားလိုက်ဆိုရှိသေးရကြသူဒီပွဲမှာရှုံးခဲ့ရင်တော့မှအုပ်စုနောက်ဆုံးပွဲတွေကစားရမယ်ပေါ်တူဂီနဲ့မှသူပိုပြီးအားထိုက်ကြတယ်ဆိုသူကတော်ရင်းချက်တော့ရှိသေးတယ်အဲ့တော့အီရန်ကတော့သူတို့အနေနဲ့အမြင့်ဆုံးတရေအတွက်ပဲအားလုံးဖိုက်ကြလာမယ်စပိန်ကတော့မဖြစ်မီအနိုင်ကြလာဖို့အတွက်ကိုယ်ကြီးအားထိုင်လာကြတယ်ကျွန်တော်ဒီဘက်မှာစပိန်လိုမျိုးရွေးချယ်ခြင်းနဲ့
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒီတစ်ခါကျွန်တော်တို့ဇွန်လ27ရက်နေ့ကံမဲ့၃ပွဲကိုခမန်းကြအောင်ပါပထမပွဲကဒိန်းမတ်နဲ့ဩစတြေးလျပြင်သစ်နဲ့ပီရူအာဂျင်တီးနားနဲ့ခရိုအေးရှားဆိုတော့ကိုဝနကိုဒိန်းမတ်နဲ့ဩစတြေးလျဘယ်သူသားမယ်ထင်ပါလဲခင
်ဗျဟုတ်ကဲ့ပထမပွဲကစားလိုက်ရလဒီကိုပြန်ပြောမယ်ဆိုတော့ဒိန်းမတ်ကတော့ဒါပီရူကိုနိုင်ထားတယ်ပေါ့နော်1-0နဲ့နိုင်ထားတယ်ဆိုတော့ချီးစွမ်းကအကောင်းကြီးတော့မဟုတ်ပြပီရူကတောင်ပို့ပြီးတော့တားတယ်ဒါပီရူကရရှိတဲ့ပင်လီကိုဒါကိုယ့်အဖြစ်မပြောင်းလဲနိုင်လို့ပဲဒိမတ်ကဒါနိုင်သွားတယ်လို့ပြောလို့ရတယ်ဘာလို့အဲ့တော့အဲ့ဒီပွဲခြေဆွမ်းကြည့်နေဆိုရင်ဒိမတ်ကပီရူကိုတိတိတသာကြီးပါးစည်းနဲ့ကစားနိုင်တာမရှိဘူးပြရလက်ကတော့နိုင်တာပေါ့နော်နောက်တစ်ခါဖော့စင်းကအပြင်ကိုကြည့်နေဆိုရင်သူပြင်သစ်ကိုရှုံးခဲ့တယ်ရှုံးခဲ့ပြီနဲ့သူတို့အနေနဲ့အဲ့ဒီပွဲမှာပေါ့နော်တော်တော်လေးခြေဆွမ်းကြကြရတွေ့ရတယ်နော်ဩစတြေးလျအပြင်ကအဲ့လောက်တောင်ခြေဆွမ်းရှိလိမ့်မယ်လို့ထင်မှာဘူးပြအဲ့တော့တော့လက်ရှိရလပိုင်းအနေထားမှာဆိုတော့ဒိမတ်ကနိုင်ရထားပြီးသူအခြေစွမ်းအကောင်းဆုံးတော့မများသေးဘူးပြ။ဩစတြေးလျကတော့ရှုံးထားပြီးမဲ့ ချေစားတော့မဆိုးဘူးလို့ပြောလို့ရတယ်ဒါပြင်းတဲ့ကိုတူးတင်းကိုတင်းရှင်းစားနိုင်တယ်ဗျအတူကနဲ့တော့ရှုံးတာပေါ့နော်အဲ့တော့ဒီပေါ်ကတော့ဒါဒိမ့်မဲ့အတွက်ကတော့နိုင်တော့ဒါနောက်ဆုံးတက်ပြီနော်ဩစတြေးလျအတွက်ကတော့ရှုံးရင်ဒါအုတ်ဆီယောထရာပြီအဲ့တော့ဩစတြေးလျရဲ့ရုံးကတော့ဒီဘက်မှာတွေ့ရလိမ့်မယ်ကျွန်တော်ဒီပေါ်ကအချင်းကြီးတဲ့အတင်းဖြစ်နေတော့ဘူးနိုင်မဲဆိုတော့ခမန့်ခဲ့တယ်ဗျာဒီတေးကြဖို့ညားတဲ့ပွဲလို့ကျွန်တော်တော့ပြောပြပါတယ်ဗျာ
ဟုတ်ကဲ့ဆိုတော့ကိုဝင်းကျော်မင်းဘယ်လိုထင်ပါလဲဒီပွဲကတော့ရှုံးတဲ့တပွဲနဲ့နိုင်တဲ့တပွဲကခြေစွမ်းအဖျင်းကခမန့်ခက်တဲ့ပွဲတွေဆိုတော့ဒီပွဲကကြည့်ကောင်းတဲ့ပွဲလို့ထင်ပါတယ်ဘယ်လိုထင်ပါလဲ
ဒီပွဲကတော့နှစ်ပင်းလုံးတဲ့အရေးပါဆုံးဆိုတဲ့တပွဲဖြစ်လာမယ်ပွဲကောင်းတဲ့ပွဲလည်းဖြစ်လာမယ်အထူးသဖြင့်ဒီဂျိမ်းမန်းနဲ့ဒီပွဲကိုသူအနိုင်ကစားရမှာရှုံးခက်ဆန်တတ်နိုင်တယ်ဒီလိုသူပို့ပြီးအားလုံးဆိုင်တယ်ဂျိမ်းမန်းပဲတက်ပြီးအနိုင်ရတော့တယ်လို့ကျွန်တော်လည်းယူဆနေရ
ဟုတ်ကဲ့ဆိုတော့နောက်တစ်ပွဲအကြောင်းပြောရပါစို့ပြင်းတဲ့နဲ့ပီရူပေါ့ပီရူဆိုတာကကမ္ဘာဖလားဘောလုံးပွဲမှာအခုမှဝင်ခွင့်ရလာတယ်ဆိုတော့အင်တာမတ်တက်ကြွတယ်ဒါပေမဲ့လည်းပထမပွဲမှာသူကရှုံးနာတယ်ပြင်သစ်ကနိုင်နာတဲ့ပွဲအဆင်လာလဲရှိတယ်ဆိုတော့ပြင်သစ်နဲ့ဘီရူပွဲကိုဝင်းကျော်မင်းဘယ်လိုထင်လဲဗျ
ဒီပွဲကတော့ပြင်သစ်တော့ကောဘီရူတော့ကောအရေးပါတဲ့ပွဲဖြစ်တယ်ပြင်သစ်အနေနဲ့လည်းဒီနောက်ဆက်တက်ဖို့တဲ့ဒီပွဲကိုနိုင်ရလာဖို့လိုတယ်လို့ဘီရူကလည်းသူအကောင်းဆုံးပုံစံရှိတယ်လည်းရှုံးရရဲ့အနေထားကိုပြန်လဲကုစားဖို့နောက်တစ်ဆက်တက်ဖို့ညွှန်လင်းကြတဲ့အတွက်ဒီလိုဒီပွဲကိုဖောက်ဖက်ကစားလာမယ်အဲ့ဒီကတခုကြောင့်လည်းဒီပွဲကပွဲကောင်းတစ်ပွဲဖြစ်လာလိမ့်မယ
်ဟုတ်ကဲ့ဆိုတော့ကိုဝနာကိုပြင်သစ်နဲ့ဘီရူပဲတင်နိုင်မယ်ထင်လဲဗျ
ဟုတ်ကဲ့ဗျပြင်သစ်ကတော့ဒီဘီရူကိုနိုင်ဖို့ဆိုတော့ဒီအဖွင့်ပွဲဖြစ်တဲ့ဩစတြေးလျနဲ့ပွဲအားချီဆန်းကိုသူတို့ကြောင်းပြန်လာမှရလိမ့်မယ်ဗျဩစတြေးလျပြင်သူနိုင်ပြီမဲ့နော်ပနဒီအုံကိုရင်နိုင်တာအဲ့တော့အဲ့ဒီဩစတြေးလျပွဲအားချီဆန်းတဲ့ဘီရူကိုကန်လို့မရဘူးဗျဘီရူကဒီဒိမတ်ကိုရှုံးပေမဲ့သူတို့တော်လေးကောင်းတယ်ကပြင်သစ်အနေနဲ့ဩစတြေးလျပွဲအားလို့ချီဆန်းလို့ဆိုတော့ဘီရူကိုနိုင်ဖို့ဖြစ်နိုင်မှာဗျအဲ့တော့တေးကြောက်ကိုများပြီးတော့နိုင်အောင်ပြစ်ပစ်ကတက်နိုင်မယ့်အနေထားမှာပဲရှိမယ်လို့ထင်နေကြ
။ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်။ကျွန်တော်နောက်ဆုံးတစ်ပွဲကိုကျွန်တော်တို့ဟိုတွက်ကြအောင်ပါ။အဲ့ဒါကတော့ကမ္ဘာကျော်အာဂျင်တီးနာပြင်ပေါ့လေ။သူကခရိရှားနဲ့ကမ်းမယ်။ဒါပေမဲ့အာဂျင်တီးနာဖွင့်ပွဲမှာသူတေးကန်လာတယ်။မက်ဆီကလည်းခြေစမ်းမပြနိုင်ဘူး။ဒီအာဂျင်တီးနာနဲ့ခရိရှားပွဲကိုဝနကို
ဟုတ်ကဲ့ဒီပွဲကတော့ဒါအကျိတ်နဲ့ရှိနေပွဲကောင်းတဲ့ပွဲဖြစ်မှာတော့တိတ်ကြရပါ။ဘာဖြစ်လို့နှစ်တင်းစလုံးအောင်လဲတော့ဘာအစီအကစားသမားတွေနှစ်တင်းစလုံးမှာကိုစီပါနေရကြ။အာဂျင်တီးနာတော့တော့ပူပြီးတော့ YouTube ရဲ့ပွဲလို့ပြောရမယ်ဗျာ။ဘာဖြစ်လို့ဆိုတော့အဲ့ channel တင်းနေကိုတို့နေအဖွင့်ပွဲမှာဒီလိုစီရဲ့တေးကစားထားတယ်။အဲ့တော့ဒီပွဲမှာမချစ်မနေနိုင်မှနောက်ဆုံးတကူမျောလဲနိုင်မှာကဟု
တ်ကဲ့
ခွေးရှားကတော့အဖွင့်ပွဲမှာနိုင်ထားတယ်။အဲ့တော့ဒီပွဲကိုတို့ဖိအားကြီးနဲ့ကစားနိုင်တယ်။အဲ့တော့တေးကြလည်းဘာမှမချစ်သေးဘူးကွနော်။အဲ့တော့ဒီပွဲကအပွဲကောင်းတဲ့ပွဲဖြစ်လိမ့်မယ်။နောက်ထိတ်တန်းကစားသမားတွေပါနေတော့ပွဲကလည်းပိုကြည့်ကောင်းလိမ့်မယ်။ဒီပွဲမှာတေးလောင်းနေဝဲရာဂျင်တီးနာလိုချိန်နဲ့မှန်ဒီစားရှိနေရတာ
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ကိုဝင်းကျော်မင်းကျွန်တော်အတိုးချုပ်လေးပြောပေးပါ။အာဂျင်တီးနာနဲ့ခရိုရှား
။ကျွန်တော်အနေနဲ့အာဂျင်တီးနာကိုပိုချရကြ။အလို့တော့တို့အနေနဲ့အဖွင့်ပွဲဆက်မှာဖိအားလာပြီ။မက်ဆီအနေနဲ့လည်းဒီပွဲကိုဒီပိုပြီးအားဆိုင်ရမယ်အတွက်ဖြစ်နေတဲ့အနိုင်ရဖို့တဲ့ဒီကစားလာနေလို့ထင်တယ်။ခရိုရှားအနေနဲ့လည်းဒီအပင်ကောင်းတစ်ပင်ဖြစ်နေတဲ့အတွက်ဆက်လာတော့လည်းလည်းမဖြစ်ဘူး။ဒါပေမဲ့ဒီအာဂျင်တီးနာအနေနဲ့တော့ဝန်ကြီးစူးပြီးတော့လည်းတော့အနိုင်ရပါမယ်လို့ဖြစ်နေကြပြ
။ဟုတ်ကဲ့ဘောလုံးအကစားဝေဖန်သုံးသပ်သူတွေဖြစ်ကြတဲ့ကိုဝနာကိုနဲ့ကိုဝင်းကျော်မင်းကျေးဇူးများတင်ပါတယ
်။အာကစားစီစဉ်ကိုထုတ်လင်းပေးလိုက်တာပါရှင်။မနေ့ပြန်မနေ့ပိုင်းထုတ်လင်းချက်တွေမှာတော့အခုညပိုင်းမှာနာဆင်ခဲ့ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့ကြားကြားမှာပါ။လိုင်းဒိုမီတာ30 40 48နဲ့50တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ခုတော့ကြာရှိနေတဲ့အချိန်အတွင်းနောက်ဆုံးသတင်းအချင်းချုပ်ကိုကွန်လင်းကပြောပြပေးပါအောင
်မဲခင်ပြောင်းစုကိုတရားမဝင်ဝင်လာသူမိသားစုတွေကိုတကွဲပြားထိမ့်သိမ့်ထားတဲ့မူဝါဒပေါ်ဝေဖန်မှုတွေနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ကသတင်းမီဒီယာတွေနဲ့အတိုက်ခံဒီမိုကရက်ပါတီဝင်တွေပေါ်ထပ်မံထိုးနှက်တက်ခတ်လိုက်ပါတယ်ဥပဒေမဲ့နိုင်ငံတွင်းဝင်ရောက်မှုတွေကြောင့်တိုင်းပြည်လုံခြုံရေးအန်ဒီနဲ့ပတ်သက်လို့အမေရိကန်ကသတင်းမီဒီယာကြီးကြီးကဖော်ပြတာမျိုးမရှိတဲ့အကြောင်းသမ္မတထရန့်ကဝေဖန်ပြောဆိုခဲ့တာပါ။အာဖဂန်နိုင်ငံအနောက်ပိုင်းမှာဒီနေ့မနေ့အာရုံတက်ချိန်မတိုင်ခင်တာလီဘန်တပ်ဖွဲ့တွေရဲ့စီးနင်းတက်ခတ်မှုတွေကြောင့်အစိုးရတပ်ဖွဲ့ဝင်30သေဆုံးသွားပါတယ်။မွတ်စလင်တွေရဲ့အစ်ပွဲတော်ကာလာတွင်တနင်္ဂနွေယာယီပြစ်ခတ်ရစက်ထားခဲ့ပြီးတဲ့နောက်တပ်ဖွဲ့တွေတက်ခတ်ခဲ့တဲ့အထက်မှာလူသေပြောက်အများဆုံးလဲဖြစ်ခဲ့ပါတယ်။ဘာဂိတ်ပြည်နယ်ဘလာမိုကပ်ခရိုင်မှာရှိအာဖဂန်စစ်တပ်ကစ်ကန်တွေကိုတာလီဘန်တွေစီးနင်းတက်ခတ်ခဲ့ရတာကနေအပြင်းထန်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်နှစ်ဖက်ထိခိုက်ကြဆုံးမှုတွေများပြားခဲ့ကြောင်းလဲဒေသခံတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။ရုရှားနိုင်ငံမှာကစားနေတဲ့ကမ္ဘာဖလားဘောလုံးပွဲစဉ်တွေမှာဒီနေ့အုပ်စုပွဲတွေဆက်လက်ရှင်ပြိုင်ရမှာတော့ဒုတိယပွဲအဖြစ်ဥရုဂွေးနဲ့ဆော်ဒီအာရေဗျားတို့ရှင်ပြိုင်ကစားနေကြပါတယ်။ပထမပိုင်းမိနစ်20ကျော်အချိန်မှာပဲဥရုဂွေးကလူဝီဆန်ချစ်စာပထမဆုံးဂိုးသွင်းပြီးပွဲကိုဦးဆောင်နေပါတယ်။ရုရှားနိုင်ငံမှာပဲပထမဆုံးပွဲစဉ်ဖြစ်တဲ့ဒီနေ့ကစားတဲ့အထက်မှာပေါ်တူဂီနဲ့မော်ရိုကိုတို့ရှင်ပြိုင်ရမှာတကောဂိုးမရှိနဲ့ပေါ်တူဂီကအနိုင်ရသွားပါတယ်။ပထမပိုင်း5မိနစ်ကျော်မှာပဲပေါ်တူဂီအသင်းကခရစ်စတီယာနိုရော်နယ်ဒိုကပေါ်ထွက် ကိုတင်ကိုတင်နေတာပါမော်ကိုတင်အနံရရှိသွားတဲ့အတွက်အုပ်စုပြီးမှာပေါ်လူကအုပ်စုဘူဖြစ်နေဆက်လက်ဦးဆောင်နေပါတယ်တတိယဘောစိန်ဖြစ်နေလည်းပဲဒီနေ့ဆက်လက်ပြီးရှင်ပြိုင်စပိန်တင်းတော့ဆက်လက်ရှင်ပြိုင်သွားကြဖို့ရှိနေကြပါတယ်ခင်ဗျာ
တရင်ချက်ကိုကောင်းလင်းကကြေညာပေးခဲ့တာပါဒီညစီစဉ်ထုတ်လို့ရေမှုကကွန်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီဂဲလ်ဒူဗန်စကီဖြစ်ပါတယ်ဖီအိုအေအမေရိကန်အတန်ရမနက်ဖက်စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီခွဲနဲ့9:00နာရီခွဲထိလိုင်းတူမီတာ20လေးကီလိုဟတ်စ်တင်နဲ့တုံညလိုင်းတူမီတာ30လေးကီလိုဟတ်စ်ကိုတုံးနေကနေလိုင်းတူမီတာ40ကီလိုဟတ်စ်ကိုလဲ30ရိုးကနေဖန်ယူနာ
This program has come to you from the Voice of America, Washington. Welcome.